Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေ2023ခုနှစ် February 18ရက်စနေညစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတက်ရိုက်စလွှင့်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်နိုင်ပါပြီခင်ဗျာ။ဒီညစီစဉ်မှုကကျွန်တော်ဝင်းမင်းပါ
ကျမကတော့ဆုမြတ်ပါပါရှင်ယူကရိန်းပေါ်ရုရှားတို့ရဲ့လုပ်ရဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်အမေရိကန်အစိုးရကတရားဝင်သတ်မှတ်ကြောင်းဒုတိယသမ္မတကမလာဟဲရစ်ကဒီကနေ့ကြေညာလိုက်ပါတယ်မြို့နေကမြို့မှာကျင်းပနေတဲ့လုံခြုံရေးညီလာခံမှာယူကရိန်းပေါ်နောက်ထပ်ဘလို့အကူအညီတွေပေးမလဲဆိုတာကို EU အမေရိကန်နဲ့ဗြိတိန်ခေါင်းဆောင်တွေဆွေးနွေးနေကြပါတယ်မြောက်ကိုရီးယားကပယ်ထိန်တပ်ဒုံးတစ်ခုဒီကနေ့ပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကပြောကြားလိုက်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမဆင်မြင်မို့ရေအခုလိုသတင်းတွေအပြီမှာတော့အခုစနေညပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်အစီအစဉ်တဲ့စိတ်ဝင်စားစရာအကောင်းဆုံးဆိုရင်အာနာသိန်းပြီးလူခွင့်ရေချုပ်ဖောက်မှုတွေများလာကစိုးရိမ်မှုတိုးလာလာမှာတာမန်မိုးနစ်ပွဲသွားရင်မစီမဆိုင်ဖန်ဆီးခင်ရသူအမျိုးသမီးတူက
မိမတို့ကိုမျက်စိကိုအဝတ်စီရဲလက်ပြန်ကြိုးတုပ်ပြီးတော့ဖမ်းခေါ်သွားကြတယ်ညနေလောက်ကျတော့ရှိပီသားစစ်ကြောကြီးကိုပို့တယ်
နောက်ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်မှာလဲကဘာတဝမ်းဒီမိုကရေစီအခွင့်အရေးတွေဆုံးရှုံးလာနေတာကိုပြောပြထားပါတယ်။နောက်ပိုင်းမှာလဲစနေညနောက်ထပ်ပတ်စင်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးနောက်လေယာစီးပွားရေးသတင်းနဲ့ဥတုရာတီရေးအစီအစဉ်တွေကိုဇက်တိုက်ပြောပြဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုန်းနဲ့တူပြောပြပေးပါပါခင်ဗျာ
။ယူကရိန်းနိုင်ငံကိုကျူးကျော်စစ်တိုက်နေတဲ့ရုရှားတို့ရဲ့လုပ်ရဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့အမေရိကန်အစိုးရကတရားဝင်သတ်မှတ်ကြောင်းအမေရိကန်ဒုသမ္မတကာမလာဟဲရစ်ကဒီကနေ့ကြေညာလိုက်ပါတယ်။တပ်တွေအထောက်အထားတွေဥပဒေသတ်မှတ်ချက်တွေကိုလေ့လာသုံးသပ်ခဲ့ပြီးတဲ့နောက်ရုရှားတို့ရဲ့လုပ်ရဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်ဆိုတာကိုတန်တရားဖြစ်စရာမရှိဘူးလို့ဂျာမနီနိုင်ငံမှာကျင်းပနေတဲ့ Munich Security Conference လုံခြုံရေးညီလာခံမှာပြောကြားလိုက်တာပါ။ဒီပြစ်မှုတွေကိုကျူးလွန်ခဲ့သူတွေဒီပြစ်မှုတွေကျူးလွန်အောင်အမိန့်ပေးသူတွေအားလုံးအနေနဲ့သူတို့လုပ်ရတဲ့အတွက်တာဝန်ခံရမှာဖြစ်တယ်လို့အမေရိကန်ဒုသမ္မတကပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကဥပဒေကြောင်းအရသုံးသပ်ပြီးအခုလိုတရားဝင်သတ်မှတ်လိုက်တဲ့အတွက်ရုရှားကျူးကျော်စစ်အပေါ်ချက်ချင်းတော့အကျိုးဆက်တွေရှိလာမှာမဟုတ်ပါဘူး။ဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုနိုင်ငံတကာအသိုင်းအဝိုင်းကနေနောက်ထပ်ဖယ်ကျင်နိုင်ဖို့နဲ့သူ့အစိုးရဖွဲ့ဝင်တွေကိုနိုင်ငံတကာတရားရုံးတွေမှာအရေးယူနိုင်ဖို့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်နိုင်ဖို့အတွက်အမေရိကန်အစိုးရကမျှော်လင့်ပါတယ်။သမ္မတဂျိုးဘိုက်ဒန်ဦးဆောင်တဲ့မဟာမိတ်တွေရဲ့ပူတင်အပေါ်အရေးယူမှုကြောင့်ရုရှားဟာအင်အားချိနေတဲ့နိုင်ငံတစ်ခုဖြစ်နေတယ်လို့အမေရိကန်ဒုသမ္မတကာမလာဟဲရစ်ကမြူနစ်လုံခြုံရေးညီလာခံမှာပြောကြားသွားခဲ့ပါတယ်ရှင
်။ဒီမြူနစ်လုံခြုံရေးညီလာခံမှာပဲယူကရိန်းသမ္မတကတော့ယူကရိန်းကိုနိုင်အောင်ကူပေးတာကလွယ်လို့တခြားနိလမ်းမရှိတော့ဘူးလို့ပြောလိုက်ပါတယ်။အမေရိကန်ကလွှတ်တော်အမတ်တွေပါဝင်ကိုယ်စားလှယ်50ခန်းတက်ရောက်နေတဲ့ဂျာမနီကဒီကမ္ဘာလုံခြုံရေးညီလာခံကြီးမှာသမ္မတဗလာဒီမာဇယ်လန်စကီကဗီဒီယိုကနေ30မိနစ်ကပဲအခုလိုမိန့်ခွန်းပြောခဲ့တာပါ။သမ္မတဇယ်လန်စကီကကျွန်တော်တို့ယူကရိန်းကိုလွတ်မြောက်အောင်မဖြစ်မနေလုပ်ရမှာပါ။ဒါကဥရောပအတွက်လည်းပါပါတယ်။ဘာလို့လဲဆိုတော့ရုရှားလက်နက်တွေကကျွန်တော်တို့ကိုပြစ်နေတာအပြင်ကျွန်တော်တို့အိမ်နီးချင်းတွေကိုလည်းချိန်ရွယ်ထားပြီးသားဖြစ်နေလို့ပါလို့ဒီမြို့နစ်ညီလာခံကြီးမှာပြောခဲ့ပါပါဒီမြို့နစ်လုံခြုံရေးညီလာခံကြီးကိုယောပအပါဝင်ကမ္ဘာနိုင်ငံတွေကယာကနန်းတွေချီတဲ့နိုင်ငံရေးစီရေးခေါင်းဆောင်တွေနဲ့ကိုယ်စားလှယ်တွေနဲ့အတူအမေရိကန်ဆိုရပါတီနဲ့တိုက်ခန့် Republican Party ကအထက်နဲ့အောက်လွှတ်တော်အမတ်တွေလည်းပေါင်းပြီးတက်ရောက်နေကြပါတယ်1963ခုနှစ်ကစပြီးကျင်းပလာတဲ့ဒီမြို့နစ်လုံခြုံရေးညီလာခံကြီးကိုအခုတက်လာတဲ့အမေရိကန်ကိုယ်စားလှယ်ဖွဲ့ဟာအခုအချိန်ထိအများဆုံးကိုယ်စားလှယ်အဖွဲ့တွေကတခုဖြစ်တယ်လို့လဲအမေရိကန်ရာရှိတွေကဆိုပါတယ်ခင်ဗျာ
မြူနစ်လုံခြုံရေးညီလာခံမှာဒီဒုတိယနေ့ဖြစ်တဲ့ဒီနေ့မှာရုရှားတို့ကျူးကျော်တိုက်နေတဲ့ယူကရိန်းအပေါ်နောက်ထပ်ဘလို့အကူအညီတွေပေးမလဲဆိုတာကို EU ဥရောပသမ္မတအမေရိကန်နဲ့ဗြိတိန်ခေါင်းဆောင်တွေဆွေးနွေးနေကြပါတယ်ဒီနေ့ညီလာခံမှာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဗြိတိန်နိုင်ငံသားရဲ့ဝန်ကြီး James Cleverly တို့အပြင်ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးတို့တက်ရောက်နေပါတယ်။နှစ်စဉ်ကမ္ဘာခေါင်းဆောင်တွေနိုင်ငံရေးသမားတွေလုံခြုံရေးဆရာကျွမ်းကျင်သူတွေတက်ရောက်ကြတဲ့ညီလာခံကြီးမှာရုရှားခေါင်းဆောင်တွေဟာအနှစ်20အတွင်းမှာပထမဆုံးအကြိမ်ဖိတ်ကြားခြင်းမခံရပါဘူး။ ယူကရိန်းအတွက်အလွန်အမင်းလိုအပ်နေတဲ့လက်နက်တွေပံ့ပိုးနိုင်ဖို့အတွက် EU ဥရောပသမဂ္ဂအနေနဲ့လက်နက်ထုတ်လုပ်မှုတွေကိုအရှိန်မြှင့်တိုးလှုပ်သင့်ပြီလို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆလာ ဗွန်ဒါ လိုင်ယန်ကဒီကနေ့စနေနေ့ညလာကမှပြောကြားပါတယ် EU အနေနဲ့အသင့်ဖြစ်အောင်ပြင်ထားတဲ့လက်နက်တွေရှော့မသွားအောင်လို့ဒါမှမဟုတ်155မမအမြောက်ဆန်လို့လက်နက်တွေကိုယူကရိန်းကိုပို့ဆောင်နိုင်အောင်လို့လရီနှစ်တွေနဲ့ချီစောင့်မနေနိုင်ဘူးဆိုတာကိုဥရောပကော်မရှင်ဥက္ကဋ္ဌကထောက်ပြပြောသွားပါတယ်နေတို့အဖွဲ့အကြီးအကဲယန်စတိုတန်ဘတ်ကလည်းနေတို့အဖွဲ့ကိုချက်ထွင်ဖို့အချိန်ရောက်နေပြီလို့ဒီနေ့ညီလာခံမှာပြောကြားပါတယ်။ယူကရိန်းပေါ်ရုရှားတို့ဝင်ရောက်စစ်တိုက်တာကိုတရုတ်ကအနီးကပ်စောင့်ကြည့်နေတယ်လို့သူကပြောပြီးတော့ဥရောပမှာဒီနေ့ဖြစ်နေတာကအာရှမှာမနှက်ဖြန်ဖြစ်လာနိုင်တယ်လို့နေတို့အဖွဲ့အတွင်းမှချုပ်စတိုတန်ဘတ်ကပြောကြားခဲ့ပါတယ်ရှင်
။ဆီးရီးယားမှာတော့အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုထဲ IS 3ကြောင့်ခေါင်းဆောင်သူသေဆုံးသွားခဲ့ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်တပ်ဖွဲ့တွေဥဆောင်ပြီးရဟတ်ယာဉ်နဲ့စီးနင်းတိုက်ခတ်မှုအတွင်း IS အကြမ်းဖက်အဖွဲ့အကြီးတန်းခေါင်းဆောင်တူအခုလိုသေဆုံးခဲ့တယ်လို့အမေရိကန်တပ်ဖွဲ့ဝင်၄ဦးလည်းထင်ရှားရခဲ့တယ်လို့အမေရိကန်အင်ပီရောကအတည်ပြုပေးလိုက်ပါတယ် IS အကြမ်းဖက်အဖွဲ့ခေါင်းဆောင်တယောက်ဖြစ်တဲ့ Hamza El Homsi ဟာအသက်မခံရခင်ဆီးရီးယားအရှေ့ပိုင်းမှာရှိတဲ့ IS အကြမ်းဖက်ကွန်ရက်ကိုဥဆောင်ကုတ်ခဲ့နေသူဖြစ်တယ်လို့လည်းအင်ပီရောမျိုးသားလုံခြုံရေးအဖွဲ့ပြောခွင့်ရ John Kirby ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်အမေရိကန်ရဲ့မဟာမိတ်ကတ်အဖွဲ့တွေကိုဦးဆောင်တဲ့ဆီးရီးယားဒီမိုကရက်တစ်အင်အားစုတွေနဲ့အတူပူးပေါင်းပြီးတပ်သားရင်းနေညာဘက်ကထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့လည်းအမေရိကန်စစ်တပ်ကလည်းအစောပိုင်းတည်းကပြောထားပါတယ်တိုက်ခိုက်ချိန်ဖြစ်ပွားတဲ့ပောက်ကွဲမှုကြောင့်အမေရိကန်တပ်ဖွဲ့ဝင်၄ဦးနဲ့တူသူတို့နဲ့တူတာဝန်ထမ်းဆောင်နေတဲ့ခွေးတကောင်ထံရခဲ့ပြီးအားလုံးစေဝါခံယူကုသမှုရှိနေကြောင်းကိုလည်းပြောခွင့်ရကာဘီကဆက်ပြောခဲ့ပါတယ်ဒါပေမဲ့သူတို့အားလုံးစိုးရင်ရတဲ့အခြေအနေတော့မရှိဘူးလို့သူကဆက်ပြောခဲ့ပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ February 18ရက်စနေနေ့ညဘက်အတွက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်မြောက်ကိုရီးယားနိုင်ငံအရှေ့ပိုင်းပြည်လက်ဘက်ကိုပယ်ထိန်ထက်မစ္စိုင်းဒုံးတစ်ခုမြောက်ကိုရီးယားနိုင်ငံကဒီကနေ့ပစ်လွှတ်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌကပြောကြားပါတယ်။ဘာမစ္စိုင်းဒုံးအမျိုးအစားလဲဘလောက်အကွာအဝေးထိရောက်တယ်လဲဆိုတာကိုတော့လောလောဆယ်အတိအကျမပြောသေးပါဘူး။ပယ်ထိန်ထက်ဒုံးဖြစ်ပုံရတဲ့ဒုံးကြီးတစ်ခုမြောက်ကိုရီးယားကပစ်လွှတ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကလည်းဒီကနေ့ပြောကြားပါတယ်
။北朝鮮は本日17時21分頃北朝鮮西岸から
ဂျပန်စံတော်ချိန်ညနေ 9:00 ခွဲလောက်မှာပယ်ထိန်တဲ့ဒုံးအ ਨੇ စုံတစ်ခုကိုမြောက်ကိုရီးယားအနောက်ဘက်ကမ်းခြေကနေပြီးတော့အရှေ့ဘက်ကိုဥတီပစ်ခတ်ခဲ့တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးတိုရှီရိုအီနိုကပြောကြားခဲ့တာပါဒုံးချီသွားရလမ်းကြောင်းအရဂျပန်အထူးစီးပွားရေးဆောင်ရေးပိုင်းနဲ့ဖြစ်တဲ့ဟော့ကိုင်ဒိုနယ်ရဲကအိုရှီမာချိုအနောက်ပိုင်းကိုဥတီသွားနေတယ်လို့ခန့်မှန်းကြောင်းလဲဝန်ကြီးကအဲ့ဒီအချိန်တုန်းကပြောပါတယ်တောင်ကိုရီးယားနဲ့အမေရိကန်စစ်တပ်တို့နှစ်ဆင်လုံနေကြပူးတွဲစစ်ရေးလေ့ကျင့်မှုအတွေ့ပြင်ဆင်နေချိန်မှာဘယ်ရောကမှနဲ့မတူတဲ့ပြင်းထန်တဲ့အရေးယူမှုတွေလုပ်မယ်လို့မြောက်ကိုရီးယားကချိန်ချောက်ခဲ့ပြီးတဲ့နောက်မှာပဲအခုလိုဒုံးကျည်ပြစ်လွတ်ခဲ့တာပါမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေတုံးလာခဲ့ရဲ့ဘလို့တုံးပြန်မလဲဆိုတာတောင်ကိုရီးယားနဲ့အမေရိကန်စစ်တပ်ကြားမှာတရက်ကြာဆွေးနွေးလေ့ကျင့်မှုကိုဝါရှင်တန်မြို့တော်မှာရှေ့သတင်းမှတ်ချက်မှာစတင်မှာဖြစ်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နက်ရပိုပြီးတော့ကြီးမားလာနေတာနဲ့အတူအမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တွေပူးတွဲပြီးတော့အရင်နှစ်တွေကထက်ပိုကြီးကျယ်တဲ့စည်ရေးလေ့ကျင့်မှုတွေကိုလုပ်မယ်လို့တောင်ကိုရီးယားအမျိုးသားကာကွယ်ရေးမူဝါဒဆိုင်ရာဒုဝန်ကြီးကပြောကြားထားပါတယ်။မလလေကစတင်ပြီး17ရက်ကြာပြည့်လုံးမဲ့စည်ရေးလေ့ကျင့်မှုတွေအတွင်းမှာမြောက်ကိုရီးယားရဲ့နျူကလ িয়ার ယာဉ်နဲ့ရုရှားနဲ့ယူကရိန်းစစ်ပွဲအခြေအနေတွေကိုထင်ဟတုံ့ပြန်မဲ့လေ့ကျင့်မှုတွေလည်းပါမယ်လို့ပြောကြားထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာတော့မိုးရစ်ဆေးကုန်ကျန်25တန်ကျော်သိမ်းဆည်းရမိခဲ့ပါတယ်။မြန်မာနိုင်ငံဘက်ကိုပို့ဆောင်မဲ့ကုန်စည်တွေထဲမှာမိုးရစ်ဆေးဝါးထွက်လို့ရမှာကုန်ကျန်အဖြစ်အသုံးပြုတဲ့ဆိုရန်ဆာယာနိုင်အခုလို25တန်ကျော်တွေ့ခဲ့တယ်လို့ထိုင်းဆိုရတာဝန်ရှိသူတွေကပြောပါတယ်။ဒီလ12ရက်နေ့ကထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ပြည်အမှတ်နှစ်ချစ်ချီတရားကနေအကောက်ခွန်ဌာနကိုဖြတ်ပြီးမြန်မာဘက်ကိုပို့ဆောင်မဲ့ကုန်စည်တွေကိုမတင်ကားလို့ထိုင်းမိုးရီနှင်းနေအဖွဲ့တွေနဲ့နေပြည်တော်စစ်တပ်တွေရဲတွေကအသေးစိတ်စစ်ဆေးရမှာအခုလို့ရှာဖွေတွေ့ခဲ့တာဖြစ်တဲ့အကြောင်းတောက်ကြံတွေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထိုင်းမိုးရစ်နှင်းနေရေးပြည်တော်တွင်မူပယာစီရီဝါထနာဗရန်ကွန်ကအခုလို့ပြောပါတယ်
จะต้องเก็บไว้ก่อนนะครับจนกว่าคดีเนี่ยศาลจะพิพากษา
ဖမ်းမိတဲ့မွေးရည်ကုန်ကြမ်းတွေနဲ့ပတ်သက်လို့တေချာစစ်ဆေးဖို့အတွက်မွေးရည်စေဝါနေနေဌာနကိုလွှဲပြောင်းပေးသွားမှာဖြစ်ပြီးတရားရုံးရဲ့ဆုံးဖြတ်ရရှိပြီးသားမှသာဖြည့်ဆည်းသွားမှာဖြစ်တယ်လို့ထိုင်းဘာသာနဲ့ပြောဆိုသွားတာပါ။အခုလိုဖမ်းဆီးတဲ့မွေးရည်ကုန်ကြမ်းတွေဟာရဘာစိတ်ကြွစေထုတ်မယ်ဆိုရင်အပြားတန်ပေါင်း950လောက်ထုတ်လုပ်နိုင်တယ်လို့လည်းထိုင်းမွေးရည်စေဝါနေနေပြည်တို့ကထုတ်ပြန်ထားပါတယ်ခင်ဗျာ။
ရိုဟင်ဂျာဒုက္ခသည်တွေအတွက် WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကအခုကြီးရှော့ချမဲ့အစီအစဉ်ကြောင့်ရိုဟင်ဂျာဒုက္ခသည်တန်းတဲ့ချီပုံမဆိုးရတဲ့အကျိုးဆက်တွေကြုံလာရနိုင်တယ်လို့ရိုဟင်ဂျာလူ့ခွင့်ရေးလှုပ်ရှားသူတွေကသတိပေးပြောလိုက်ပါတယ်။ရန်ပုံငွေရှားပါလာတဲ့အတွက်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပေးနေတဲ့အခွင့်အရေးတွေကိုမတ်လ၁ရက်နေ့ကစပြီးတော့18ရာခိုင်နှုန်းရှော့ချမဲ့အကြောင်း WFP ကတောက်ချာနေကကြေညာပါတယ်။လက်ရှိမှာဒုက္ခသည်တယောက်ဟာလစဉ်ရိက္ခာထောက်ပံ့12ဒေါ်လာရနေရာကနေမလကစပြီးတော့တလကို10ဒေါ်လာသာရရှိတော့မှာဖြစ်ပါတယ်။တလကို2ဒေါ်လာရှော့ချလိုက်တာဆိုပေမဲ့အရင်ကတည်းကစားနပ်ရိက္ခာအကူအညီလုံးလုံးလောက်လောက်မရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဒါဟာကြီးမားတဲ့အချက်အတည်းဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေဖြန့်ဝေဆောင်ရွက်ပေးနေတဲ့အဖွဲ့တွေအတွက်လည်းရိုက်ခတ်မှုတွေပြင်းထန်လာနိုင်တဲ့အကြောင်း WFP ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာဌာနကိုယ်စားလှယ်ကပြောပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီတွေပုံမထည့်ဝင်ကူညီပေးဖို့အတွက်ဗြိတိန်အခြေစိုက် BROU ရိုဟင်ဂျာအဖွဲ့ကလည်းဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ရှင
်။တရုတ်နိုင်ငံကရင်းနှီးမြှုပ်နှံမှုထိတ်တန့်ဗန်တစ်ခုတည်ထောင်သူဘီလျံနာတစ်ထည်ကြီးပျောက်နေတယ်လို့သူ့ကုမ္ပဏီကပြောလိုက်ပါတယ်။ China Renaissance ရင်းနှီးမြှုပ်နှံမှုဘဏ်ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်ရာရှိချုပ်လည်းဖြစ်တဲ့ဘောင်ဖန်နဲ့ဆက်သွယ်မရတာနှစ်ရက်ရှိပြီလို့ဘဏ်ကချက်တာပရင်းနဲ့မှာထုတ်ပေါ်ပြောခဲ့တာပါ။ဘန်နဲ့ဆိုင်တဲ့လုပ်တွေများနေတာကြောင့်သူ့ကိုဆက်သွယ်လုပ်လို့ရမှာမဟုတ်ဘူးဆိုတာမျိုးဘုတ်ဖွဲ့ကိုအတိပေးထားတာမျိုးလည်းမရှိဘူးလို့ဘန်ကပြောပါတယ်။ဘီရန်နာပေါင်ဖန်ဟာတရုတ်နိုင်ငံကနည်းပညာလုပ်ငန်းတွေအားမှာအင်မတန်အရေးပါသူတစ်ဦးဖြစ်ပြီးတရုတ်ပြည်တွင်နည်းပညာအခြေခံလုပ်ငန်းသစ်မျိုးစုံပေါ်ထွက်လာအောင်အဓိကခန်းကဏ္ဍကနေပါဝင်ခဲ့သူပါ။အခုလိုတရုတ်နိုင်ငံမှာလူသိများတဲ့ဘန်လုပ်ငန်းရှင်တယောက်ပျောက်သွားတဲ့အတွက်သူ့ဘန်ရဲ့အစုရှယ်ယာဈေးတွေလည်းတောက်ကြံနေက50ရာခိုင်နှုန်းထိကျဆင်းခဲ့ပါတယ်ခင်ဗျာ။ထိတဲ့ရောင်တည်င်းတွေကိုမဆစ်မြတ်မှုနဲ့ကျွန်တော်ပြပြပေးခဲ့တာပါအခုဆက်ပြီးတော့အပစင်ကဏ္ဍတွေကိုပြပြမှာပါအရင်ဆုံးတော့ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးမတိုင်ခင်စနေညရဲ့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာနိုင်ငံတဝမ်းကလူ့ခွင့်ရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့တို့တန်အစည်းအဝေးကိုနားဆင်အောင်ပါဒီတစ်ပတ်မှာတော့ဆေးရနာသိမ့်ပြီးတန်တရားနဲ့ဖန်စီနှိပ်စက်ခံရတဲ့လူငယ်တွေများလာတာကိုနားဆင်ကြည့်ရှုရမှာပါမြန်မာနိုင်ငံမှာလူငယ်တွေတန်တရားနဲ့ဖန်စီခံရတာရိုက်နှက်နှိပ်စက်ထောင်ချခံရတာတွေဟာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းတိတိတသာပိုဆိုးလာတဲ့လူလူခွင့်ရတက်ကြွလှရှားသူတွေနဲ့ကိုယ်တိုင်ကြုံတွေ့ရတဲ့လူငယ်တချို့ကပြောပါတယ်စိတ်ပိုင်းဆိုင်ရာလုံခြုံမှုကင်းမဲ့ပြီးစိုးရိမ်ထိတ်လန့်စရာအခြေအနေတွေကိုဒီနေ့လူငယ်တွေအတော်များများကြုံနေရတဲ့အကြောင်းဒီတစ်ပတ်ဒုသန်အစီအစဉ်မှာ Frontier အဖွဲ့သားတွေကတင်ဆက်ထားပါတယ်ခင်ဗျာ
စစ်သားဖော်လာတယ်လည်းနာဒီဆုံးနံပါတ်ငနနာတရားလို့ပြောတာ။ဒီလိုမျိုးဒီလိုဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံ
ဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံ
ဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံဘုံအထူးသဖြင့်လူငယ်တွေအုပ်စုလိုက်ရှိနေတာခရီးသွားလာကြတာမျိုးတွေဆိုရင်ပို့ပြီးတော့ဖန်ဆီးခံရပါတယ်မကြသေးခင်ကမကွေးတိုင်းဘက်ကဖြစ်ရတဲ့ခုမှဆိုပခုတ်ကူမျိုးကရွာတရွာအနီးမှာလူငယ်၉ယောက်ဖန်ဆီးခံလိုက်ရပါတယ်သတင်းတွေထဲမှာတော့လူငယ်တွေဟာဒေသခံ PDF နဲ့ဆက်ဆက်တယ်လို့ဆွဆွဲချက်နဲ့ဖန်ဆီးခံရတာလို့ဖော်ပြတာတွေရှိပေမဲ့သူတို့တွေဟာအရက်သားတွေလားဒေသခံ PDF နဲ့ဆက်ဆက်နေတာလားဆိုတာကိုတော့တေချာအတိမပြုနိုင်သေးပါဘူးဒါပေမဲ့သူတို့ရဲ့ငယ်ရွယ်မှုတွေကသူတို့ကိုစစ်ကောင်စီတပ်တွေရဲ့ပြစ်မှတ်ဖြစ်စေခဲ့ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားပါမယ်။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့နဲ့အသံတချို့ကိုပြောင်းလဲထားသလိုအသံအစားထိုးဖတ်ထားပါတယ်ရှင
်။ကျွန်တော်လို့ဒါကအရင်ကလို့ဓာတ်ပိတ်နေထိုင်နေအခြေစီလို့ဒီပေါ်လုံးမဲမှာမဟုတ်ဘူး။ရက်ကနေပေါ်လာရင်ဆောင်ဓာတ်ပိတ်နေသွားရရလာပါဗျာ။ စတဲ့ဇာတ်ကြီးကြဲဆိုတာအဲ့လိုမျိုးပါရောက်ထားလာတာပါတငယ်ရင်းတယောက်ဟာငငယ်ရောက်ပြောခဲ့တယ်တခါငငယ်ရောက်ပြောလိုက်တယ်ဆိုရင်အဲ့ဒီဆိုအရောက်ဝင်တော့တော့ဒီဒီကြောင်းလေးကတလဲလို့တော့ထိုင်နေမယ်ဆိုရင်ဒါအဲ့ဒီပြောလိုက်တဲ့လူကိုလုံဝဲအုပ်စုကနောက်ရက်တားထိုင်သူတို့တော့မသိကြတော့ဘူးပြောတယ်အဲ့လိုမျိုးကြုံရလာပြီးဆောင်ပြီးတော့ထိုင်ပြီးစစ်တာစီးတာလို့ဆိုတာကျွန်တော်မျက်မြင်ကိုတွေ့ရတာဒီလားအဲ့လိုမျိုးအခြေအနေရှိရပါလား
ရန်ကုန်မြို့မှာနေထိုင်တဲ့လူငယ်ကိုဟင်းကသူကြုံတွေ့ခဲ့ရတာကိုပြောပြခဲ့တာဖြစ်ပါတယ်။အခုဆိုစေုပ်ချုပ်ရေးအောက်မှာနေထိုင်ရတာကစိတ်လုံခြုံမှုမရှိတော့ဘူးလို့သူကဆိုပါတယ်။အသက်20ဝန်းကျင်အရွယ်မတ်တီရီကတော့တငယ်ချင်းနေနဲ့တွေ့ဆုံပြီးပြောကြမယ်ဆိုပြီးတငယ်ချင်းတို့ရဲ့မွေးနေ့ပွဲကိုလာခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအိမ်မှာမွေးနေ့ပွဲလုပ်နေတော့သူတို့တငယ်ချင်းတစုစစ်ကောင်စီတပ်တွေရဲ့ဖမ်းဆီးတာကိုခံလိုက်ရပါတယ်
။အဲ့ဒီကတငယ်ချင်းမွေးနေ့တကယ်ကြတူမွေနေမဟုတ်ကြွေးမဲ့လာခဲ့ဆိုပြီးချင်းကိုညီမသွားခဲ့တယ်။သွားတာကတော့ညီမတယောက်တည်းသွားတာ။အဲ့ဒီချင်းသားရဲ့နေရာမှာ9ရက်လောက်တော့ရှိရဲ။ညပိုင်းလောက်မှာအစီအင်းစစ်မယ်ဆိုပြီးတော့တကားလာခောက်တယ်။ညီမတို့ကအစီအင်းမတိုင်းတာတော့အဲ့ဒီအိမ်ပိုင်းရှင်အမကနေပြီးတော့သူ့ပဲတိုင်ထားတာရှိတော့သူ့အစီအင်းကိုပြတယ်။အဲ့ဒီအချိန်မှာညီမတို့ကနောက်ခေဘက်မှာပုန်းနေကြတယ်
။အခန်းထဲရှိနေတဲ့အသက်20ဝန်းကျင်အရွယ်ယောက်ျားလေးလေးဦးနဲ့မင်းကလေးသုံးစလုံးဖန်ဆီးခံခဲ့ရပြီးညာရင်းချင်းစစ်ကြောကြီးပို့ခံခဲ့ရပါတယ်။သူတို့အဖွဲ့ထဲမှာတော်လန်ရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်တဲ့လူငယ်တူပါဝင်နေတာကြောင့်စစ်ကြောရောက်တဲ့အခါသူတို့ကိုပါတော်လန်ရေးနဲ့စိုက်နာတွေကိုဆွဆွဲမင်းမျက်နှာခံခဲ့ရတယ်လို့မတ်တီရီကဆိုပါတယ်
။ညီမတို့ကိုမျက်စိကိုအဝတ်စီရဲလက်ပြန်ကြိုးတုပ်ပြီးတော့ဖမ်းခေါ်သွားကြတယ်။ညနေလောက်ကျတော့ရွှေပြည်သားစစ်ကြောကြီးကိုပို့တယ်။ယောက်ျားလေးတွေရောမပါဘူး။မင်းကလေးတွေကိုအရင်ပို့တာ။အဲ့ဒီမှာမေးပြီးရိုက်တယ်။နင်ကဘယ်တက်ကလဲ။တော်တယ်ဘယ်နှခါသွားဘူးလဲယောက်ျားတပိတ်ကဘယ်နှခါလိုက်ဘူးလဲမေးတယ
်မတိရီနဲ့အခြားမင်းကလေးနှစ်ဦးကိုဖမ်းဆီးပြီး၁၇ရက်အကြာမှာပြန်လွှတ်ပေးခဲ့ပြီးမဲ့ယောက်ျားလေးလေးဦးကိုတော့အကြမ်းဖက်ပုံမှားတွေနဲ့တရားစွဲဆိုခဲ့ပြီးထောင်ဒဏ်၈နှစ်ကနေ၁၅နှစ်အထိချမှတ်ခဲ့ပါတယ်စစ်ကောင်စီဟာအာဏာစသိမ်းတဲ့2021ဖေဖော်ဝါရီတရနေ့ကစလို့သူတို့ကိုဒီဇိုင်းမမတ်တော်လှန်ပုံကံကြသူလူငယ်အင်အားစုတွေကိုပြစ်မှတ်ထားဖမ်းဆီးမှုတွေစတိုက်လှုပ်ဆောင်နေပါတယ်။လူငယ်တွေကလည်းလမ်းပေါ်ကဆန္ဒပြပွဲတွေကနေစပြီးမြို့ပေါ်ပျောက်ကြားသပိတ်တွေနဲ့တော်ရင်လက်နက်ကင်လမ်းစဉ်တွေအထိအာဏာရှင်စန့်ကျင်တဲ့ကဏ္ဍအသီးသီးမှဥဆောင်ပါဝင်နေကြသေးပါ။ဒါကြောင့်စစ်ကောင်စီလက်ထက်လူငယ်တွေတန်တရားနဲ့ဖမ်းဆီးခံရတဲ့ဖြစ်စဉ်တွေကမြို့ပြတွေကနေကြေးလက်အထိနိုင်ငံအနှံ့မရေမတွက်နိုင်အောင်ရှိနေပါတယ်။ဒီလိုစစ်စေးမြင့်မြန်ပြီးတန်တရားရှိရင်ဖန်ဆီးတာမျိုးတွေကလူငယ်တွေရဲ့ခုခံတော်လှန်မှုအားကောင်းတဲ့ဒေသတွေမှာဆိုရင်အခြေအနေတွေကပိုဆိုးပါတယ်။တနင်္သာရီတိုင်းဘက်မှာတော့စားတောက်ဆိုင်မှာမွေးနေ့ပွဲလုပ်နေတဲ့လူငယ်တစုကိုစစ်ကောင်စီတပ်သားတွေကတမင်ဝင်ဖမ်းတာမျိုးလုပ်ခဲ့ပါတယ်။ဘာလို့လဲဆိုတော့အဲ့ဒီနေ့ကတော်လှန်ရေးအင်အားစုတွေကစီကားတပိတ်နေ့အဖြစ်သတ်မှတ်တဲ့နေ့မှာမွေးနေ့ပွဲလုပ်ပြီလို့ဖန်ခံခဲ့ရတာပါ။တဝဲခရိုင်တပိတ်ကော်မတီကပြန်ကြားရေးတာဝန်ခံကိုစောစောကအဲ့ဒီနေ့ကမွေးနေ့ပွဲမှာလူငယ်32ဦးဖမ်းဆီးခံခဲ့ရတယ်လို့ဆိုပါရယ်။အဲ့ဒီထဲကမိန်းကလေးတွေနဲ့အသက်18နှစ်အောက်လူငယ်ယောက်ျားလေးတွေကိုတယောက်ကိုငွေ3000စီကောက်ခံပြီးပြန်လွှတ်လိုက်ပေမဲ့လူငယ်ယောက်ျားလေး9ယောက်ကိုရောဆက်ပြီးဖမ်းထားခဲ့တယ်လို့ဆိုပါရယ်။အဲ
သူတို့အပြည့်ဟိုပြောမစရာအပြည့်ရှာတာပေါ့လားအပြည့်ရှာတဲ့ချိန်တည်းအပြည့်ရှာလို့မတွေ့ဘူး။ပြည့်ရှာလို့မတွေ့တဲ့ချိန်ကျတော့သူတို့ဒီပြည်သူ့ဝင်တွေစီအောင်ငွေညှိပြီးတော့အဲ့ဒီသူ့ယောက်ကိုပြလောက်ပေးလိုက်တာပေါ့နော်။အဲသူတို့တည်ရတော့တော့မိသားစုဝင်တွေပစာ service or ဆိုင်မပေးနေပါလို့ရှိမှကိုရတယ်လို့ပြောတယ်အဲ့ဒီတို့ရရမိသားစုဝင်တွေလေအဲ့ဒီဆက်လက်ရဲလက်ပြီးတော့အဲ့ဒီတို့ရပြလောက်လိုက်တယ်နောက်ပြီးတော့ဟိုနှစ်ယောက်ကိုကြတော့ဒီဘယ်ကြီးထောက်ပို့လိုက်တယ်သူတို့အမှုဖွေးပြီးတော့
ကိုစောစောကတော့အခုလိုလူငယ်တွေကိုပြစ်မှတ်ထားဖမ်းဆီးမှုတွေကသူ့ရဲ့ဒေတာလောင်းလုံမျိုးလိုအခြားဒေတာတွေမှာလည်းဖြစ်နေတယ်လို့သူကယုံကြည်ပါတယ်အ
ဲဒီကတော့ဒီလူငယ်တွေဆိုလို့ရှိရင်အဲကျွန်တော်ဘက်မှာတပိတ်လှုပ်ရှားမှုတွေအောက်ပါတယ်ဗီဒီယိုတွေလှုပ်ရှားမှုတွေရှိရစီကြတော့လူငယ်တွေဆိုလို့ရှိရင်ဒီကဒီပြင်မထားတယ်လေအဲ့ဒီကြတော့သူတို့ ਨੇ သွားတွေ့လို့ရှိရင်ဒီမျိုးဆက်ဆစ်ခံရတာလည်းဒီမျိုးရှိတယ်အဲ့ဒီဖြစ်ခဘူးတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာမှလည်းဆက်ဆစ်တာမျိုးမရှိပါနဲ့အဲ့ဒီမျိုးလူငယ်ဖေရောက်အနေနဲ့တင်းနဲ့လက်ပြည့်တဲ့ရှိခဲ့ဘူးတာပေါ့နော်ရှိခဲ့ဘူးတဲ့ကြတော့လူငယ်တွေကအဲ့ဒီအရာကြီးကြောက်မှုပဲသူတို့ကဒိတ်မသွားရောက်ဘူးလည်းမျိုးပေါ့သူတို့ဆက်ဆစ်ခံရမှာအဲ့ဟိုကရစ်တီးရရစ်ဒီမျိုးအရေးခံရမှာဘူးဒီမျိုးမလူတဲ့အတွက်ကြောင့်မို့သူတို့ရှိတဲ့နေမပြဘူး
ထို့တန်အနေနဲ့ကုလသမဂ္ဂလူခွင့်ရေးပညာစာတမ်းပါအချက်တွေဖြစ်တဲ့လွတ်လပ်စွာထင်မြင်ချက်နဲ့ထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာသွားလာခွင့်နဲ့နေထိုင်ခွင့်မတရားဖမ်းဆီးခြင်းသို့မဟုတ်အိမ်တွေမှာမတရားဝင်ရောက်ဖမ်းဆီးခြင်းအသက်ရှင်ခွင့်လွတ်လပ်မှုနဲ့လုံခြုံရေးလိုလူခွင့်ရေးချိုးဖောက်ခံရတဲ့ဖြစ်ရပ်တွေကိုသတင်းဆောင်ပါများစွာတင်ဆက်ခဲ့ပြီးဖြစ်ပါတယ် ဒီအခွင့်အရေးတွေအားလုံးကအလုံးအတွက်တန်းတူညီမျှမှုရှိရပါမယ်ဆိုပေမဲ့မြန်မာနိုင်ငံကလူငယ်တွေကတော့သူတို့ဟာအန္တရာယ်ရှိနေတယ်လို့ခန့်စားနေကြရပါတယ်။တို့အတန်းနဲ့စကားပြောခဲ့ရတဲ့လူငယ်တွေအများစုကတော့လမ်းမတွေမှာလူငယ်တယောက်ချင်းဖြစ်စေအုပ်စုလိုက်ဖြစ်စေသွားလာတဲ့အခါစစ်ကောင်စီတပ်သားတွေရဲ့တန်တရားနဲ့စစ်ဆေးမင်းမြတ်မှုကိုအချိန်မရွေးခံရနိုင်ပြီးဖမ်းဆီးခံရနိုင်တာကိုစိုးရိမ်စိတ်တွေရှိနေကြောင်းပြောပြကြပါတယ်။လူခွင့်ရေးနဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူမတ်တင်စာရှင်လေးကလူငယ်တွေဟာမလုံခြုံစိတ်တွေနဲ့ကြောက်လန့်နေကြရတယ်လို့ဆိုပါရယ်
။လူငယ်တွေကလမ်းပေါ်ထွက်တဲ့အခါမှာလည်းတနတ်နဲ့တကယ်ကြီးစစ်တွေနဲ့တပ်ဖြတ်ခြင်းအပြင်ဒီလူငယ်တွေကိုဖိနှိပ်တယ်၊ကြောက်စိတ်ကိုသွင်းတယ်။အာနောက်လူငယ်တွေကိုဖမ်းတဲ့အခါမှာအဓိကအဖြစ်ဆိုလူငယ်ဖြစ်ချင်းကသာလင်မြန်မာပြည်မှာလုံလောက်နေပြီ။ဒါဖမ်းဆီးထောင်ချရေးယူဖို့လုံလောက်နေတဲ့အနေအထားမှာရှိတယ်။ဒါဆိုလူငယ်တွေရဲ့သဘောတဘာဝကဒါမတရားမှုကိုတွန်းလှန်ခြင်းနဲ့စိတ်သက်ကရှိရပေါ့နော်ဆိုတော့ဥမာလမ်းပေါ်မှာဟိုလမ်းလျှောက်သွားတယ်လူငယ်ဖြစ်တယ်မျိုးသမီးပါတယ်မျိုးသားပါမယ်ပြီးရင်လူကြီးပါမယ်အဲ့ထဲမှာဆိုရင်တို့အဓိက pick လုပ်သွားမှာကမျိုးလူငယ်မျိုးသားကိုအဓိက pick လုပ်သွားနိုင်ကြီးရှိရပေါ့နော
်ဆွဆွဲဖန်ဆီးခံရပြီးဆိုရင်လေအကယ်လို့အပြစ်မကျူးလွန်ခဲ့ရင်တော့ဒါမှမဟုတ်အပြစ်ရှာမတွေ့ခဲ့ရင်တော့မှလွတ်နိုင်ချေနေပါပြီးအများစုကပြစ်ဒဏ်ချမှတ်ခံရတယ်လို့တရားလွှတ်တော်ရှေ့နေတဲ့အုပ်ကလက်ရှိအခြေအနေကိုပြောပါတယ်
ဆိုတော့အရင်တော့ဒီတရားစွဲအဖွဲ့အစည်းတွေဆိုတာကပေါ့နော်ဒီအမှုကိုပူလိုက်စုံစမ်းထောက်မှန်းနေပြီးတော့မှတရားစွဲတဲ့ကိစ္စရက်တွေကိုစောင့်ရတယ်။ဒါပေမဲ့အခုကျတော့အဲ့လိုမျိုးမဟုတ်ဘူး။တရားစွဲအဖွဲ့အစည်းကြီးပူလိုက်စုံစမ်းထောက်မှန်းတာမလုပ်တော့ပဲတဲ့။ဒါညွှန်ကြားပေးတဲ့ဟိုအဖွဲ့အစည်းကနေပြီးတော့ညွှန်ကြားချက်အတိုင်းသူတို့ကတရားစွဲတာမျိုးစောင့်ရတယ်။ဆိုတဲ့အခါကျတော့ဒီလူတယောက်ကကျွန်တော်မဟုတ်ပါဘူးဆိုပြီးတော့ဘနောက်ပဲညင်ညင်တော့ဟုတ်မဟုတ်တဲ့ကြောင်းဒီကိုသတ်ပြီးဘနောက်ပဲကြက်ကြက်သူဒီတရားစွဲထားပြီးဆိုရင်ပုံမှန်တစ်ခုနဲ့တရားစွဲထားပြီးဆိုတရားကြီးဆိုင်ရဖို့ကဟိုဟာလေးချခိုင်းလုံးများတယ
်ကိုအောင်အောင်ကမိသားစုစားဖို့နေရကြောင်းလေဘက်ကဆက်လို့ရေးလုပ်ငန်းခွင်တစ်ခုမှာပြန်သွားလုပ်ခဲ့ဘူးပါတယ်အဲ့ဒီတုန်းကသူတို့အလုတ်သမားအဖွဲ့လန်ခီးတနေရာမှာကြုံခဲ့ရတဲ့စစ်ဆေးခံရမှုအတွေ့အကြုံကိုအခုလိုပြန်ပြောပြပါရစေ
။ယောက်ျားအများကြီးပဲပေါ့။အမကားတကြီးပေါ့။အဲကျွန်တော်တို့အလုတ်ကိုသွားမဲ့ကားကိုကျွန်တော်တက်တယ်။တက်တဲ့အချိန်မှာပဲလမ်းကြောင်းနဲ့ကားတကြီးကမောင်းလာတယ်။မိကထိုးလာ။ထိုးလဲထိုးပြီးကျွန်တော်ကားနဲ့ကောင်းရင်ဆိုင်ပိုက်တော့ဒီဘက်ကားမှလည်းရက်ပြလိုက်ပေါ့။အဲ့ချိန်မှာအထက်ကနေပြီးတော့စစ်သားကြီးထွက်လာတာပြော။အဲလက်နဲ့အပြည့်စုံနဲ့မသိငငန်းတားရလို့ပဲပြော။ဒီလိုမျိုးမေလို့ဘုံကွန်ပျူတာကွန်ပျူတာဆိုဆဲပြီးတော့ကျွန်တော်ပြင်ထုတ်လာထုတ်လဲထုတ်ပြီးကတ်ရလာမှမရောခေါင်းကိုလက်တင်လာခေါင်းအောင်ကိုပေါ့လာပြီးတော့ဝင်ရမှာတိုင်းနေထိုးချိန်ရတော့ကြည့်ရအောင်ထိုးပြီးတ
ော့စစ်သားတွေကတနက်တွေနဲ့ထိုးချိန်ပြီးတော့သူတို့ကိုအသေးစိတ်မင်းမြန်ခဲ့ပြီးနောက်တနားခန့်အကြာမှာသွားခွင့်ပေးခဲ့တယ်လို့ဆိုပါရယ်ဒါပေမဲ့လည်းအဲ့ဒီဖြစ်ရကြောင်းကိုအောင်အောင်မှာအခုချိန်တိုင်စိတ်ဒဏ်ရာရနေစေဖြစ်ပါရယ
်ဟိုတော်လေးမှာပြုပြဆရာတော့ပေါင်းမှာပေါ့ဒါပေမဲ့ဘာလို့ဒီတော့စိတ်ပိုင်းဆိုင်ရာဒူလိုမှာဟိုထိခိုက်မှုရှိတယ်ပေါ့နော်ဘလူကောင်လည်းပြန်ပြန်လာရင်အဆင်မပြေဘူးပေါ့ရင့်နေတယ်ကဘုန်းလေးပါရစ်တယ်ဒီတော့မှဟိုဘက်ကနေပြီးတော့ဘလူမိန်ပေးလိုက်လေမသိဘူးကကျွန်တော်တို့လှုပ်ပေးလိုက်တယ်ဒါမှမဘာမှမသိတဲ့လူတွေကကတ်ရလမောင်းမှာတနက်နေ့ထောက်ပြီးဝေးရမောက်ခိုင်းတာယူသွားဘူးအတော်လေးမှကိုလူခွေချိုးပေါက်တယ်လူမဆန်ဘူးလား
ကုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးပူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဆရာနာစိန်ပြီးတန်တရားနဲ့ဖန်စီနှိပ်စက်ခံရတဲ့လူငယ်တွေများလာတာကို Frontier မြန်မာဝိုင်းတော်သားတွေရဲ့တို့အတန်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ဥတ္တမောင်တန်ရဲ့ Democracy လူခွင့်ရဲ့ခက်ပြိုင်ကဘာအစီအစဉ်ပါကမ္ဘာတစ်လွှားထိတ်တန့်ဒီမိုကရေစီလူခွင့်ရေးသတင်းတွေကိုပြောပြထားပါတယ်။ကမ္ဘောဒီးယားမှာဒီမိုကရေစီအသံရေဒီယိုကိုဝန်ကြီးချုပ်ဟန်ဆန်ကပိတ်ပင်လိုက်ပါတယ်။ယူဂန္ဒါမှာတော့ကုလသမဂ္ဂလူခွင့်ရေးရုံးကိုရပ်လိုက်ပါတယ်။ဒိမန်နဲ့ဆွီဒင်နိုင်ငံမှာအစ္စလမ်ဆန့်ကျင်ရေးနဲ့လက်ရမျိုးသားရေးနိုင်ငံရေးသမားတယောက်ကကုရန်ကျမ်းစာကိုမိရှုဆန္ဒပြလိုက်တာကြောင့်တူရကီနဲ့ပါကစ္စတန်မှာမွတ်စလင်လူထုကတံပြန်ဆန္ဒပြလိုက်ကြပါတယ်။ဒီသတင်းတွေကိုဥတ္တမောင်တန်ပြောပြပေးပါအောင်ခင်ဗျာ။
ဒီပတ်တဲ့ရင်တွေကကမ်ဘောဒီးယားမှာ VOD လို့အင်္ဂလိပ်လိုအတူသိကြတဲ့ Democracy အသံရေဒီယိုသတင်းဌာနကို February 12ရက်နေ့ကပိတ်ပင်လိုက်တဲ့သတင်းနဲ့စတင်ပါတယ်။တူရကီနိုင်ငံမြေငလျင်ပေးအကူအညီပေးမှာကိုဝန်ကြီးချုပ်ဟွန်ဆန်ရဲ့အသားကြီးဒုတိယဗိုလ်ချုပ်ကြီးဟွန်မန်နက်ကအတည်ပြုပေးလိုက်တယ်လို့ VOD Radio က February 9ရက်နေ့ကအသံလွှင့်ခဲ့တဲ့သတင်းကြောင့် ပိတ်ပင်လိုက်တာဖြစ်တယ်လို့အဆိုအရကပြောပါတယ်။ဒီတရင်ကိုဟွန်မနက်ကညှင်းဆိုလိုက်ပြီးတူရကီမြေငလျင်အတွက်ဒေါ်လာ300အကူညီပေးမှာကိုသူလက်မှတ်ထိုးပေးလိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်ဟွန်ဆာကပြောပါတယ်။တနင်္လာနေ့စန်နာယီနောက်ဆုံးထားပိတ်ပင်ရမယ်လို့အမိန့်ကြောင်း VOD အဖွဲ့သားတူဦးဖြစ်တဲ့ခန်လီခင်းနာချုံပွဲချကိုမိပါတော့လေ။ည
ောင်ညောင်နတ်စမန်ညောင်မနတ်စမန
်အလုတ်တင်ဘဝကလေးကဒီမှာကျမလုတ်ခဲ့တာပါမငိုချင်ပါဘူးဒါပေမဲ့ကျမအတွက်ဒါကတုံ့နှုတ်ရှာပါ VOD ကိုပိတ်တာဟာတီတူရဲ့အတန်ကိုပိတ်ပင်တာပ
ါဒီနေ့နောက်ပိုင်းရွေးကောက်ပွဲလုပ်ဖို့စပြင်ဆင်နေတဲ့အချိန်မှာဝန်ကြီးချုပ်ဟွန်ဆန်ကအတန်လွှင့်ခွင့်လိုင်စင်ကိုရုပ်သိမ်းလိုက်တာဖြစ်ပါတယ်VOD Radio ကိုကြီးကြပ်တဲ့ Cambodia Center for Independent Media CCIN ရဲ့ Media ညွှန်ကြားမှု Itsuta ကအခုလိုပြောပါတယ
် VOD has been considered one of the last independent media in Cambodia and it has been playing
VOD ကကမ္ဘောဒီးယားမှာနောက်ဆုံးတီးခြားလွတ်လပ်တဲ့ media တွေတဲကတစ်ခုဖြစ်ပါတယ်ယုံကြည်အားထားလို့ရတဲ့သတင်းတွေပြည်သူကိုပေးရမှာအဓိကအခန်းကဏ္ဍကပါဝင်နေပါတယ်အခြေအနေကိုပြည်သူနဲ့မီဒီယာလှုပ်ဖော်ကင်ဘက်တွေကပဲဆုံးဖြတ်ကြပါလို့ပြောကြင်ပါတယ
်ဒီမိုကရေစီတန် Voice of Democracy အတူအဖျင် VOD Radio ကို VOD ဟာတဲ့ Radio ဖြစ်ပါတယ်ခမာလူရောအင်္ဂလိပ်လိုပါအသံလွှင့်ပါတယ် Online မှာလည်းဆောင်းပါးတွေကိုတင်ပါတယ်ကိုယ့်ရနေ့ကလွှင့်ထုတ်ခဲ့တဲ့သတင်းဆောင်းပါးတွေပတ်သက်ပြီးသတင်းမရေမရာဖြစ်သွားတဲ့အတွက်စိတ်မကောင်းနှောင့်တရမိကြောင်း VOD ကအစိုးရကိုစာပို့ပါတယ်ဒီစာကိုဝန်ကြီးချုပ်ဟွန်ဆန်းကသူ့ရဲ့ Facebook မှာတင်ထားပြီးအဒီအသုံးအနှုန်းကိုလက်မခံနိုင်ဘူးလို့ပြောပါတယ်။တောင်းမှန်မဲ့အစားခွင့်လွတ်ဖို့တောင်းခံရပါမယ်လို့ဝန်ကြီးချုပ်ဟွန်ဆန်းကတောင်းဆိုပါတယ်။စနေနေ့မှာအဒီလိုခွင့်လွတ်စကားပြောဖို့အချိန်52နာရီပေးခဲ့ပြီးနောက်ဆုံးမှာတော့သတင်းဌာနကိုပိတ်လိုက်ရတဲ့အထိဖြစ်ခဲ့ရတာပါ။ပြန်ဖွင့်ဖို့အခွင့်အလမ်းမရှိဘူးလို့ဝန်ကြီးချုပ်ဟွန်ဆန်းကအင်္ဂါနေ့မှာပြောပါတယ်။ဒီလိုပိတ်ပင်တာကိုဆန္ဒပြနေသူတယောက်ဖြစ်တဲ့ပြုံချန်တော့အခုလို့ဆိုပါတယ
်គាត់មកក្រាបដើម្បីកុំឲ្យគេសារព័ត៌មានសារព័ត៌មានតែហ៊ានងើបហ៊ាន
អមងပြောတာ VOD ပဲရှိပါတယ်អសោយ៉ាក៏ទ្រូក៏មិនបိတ်យកបាន
លោកខွင်ရေးសောင်းជីយេអភွဲ HRW ရဲ့ဒုတိယညွန်ចាយមូ Phil Robertson ក៏တော့យងជីရတဲ့យွေးកောက်ပွဲတွေအတွက်លូအပ်တဲ့ media ဝင်ခြင်းကိုအဆုံးသတ်လိုက်ကြလဲဖြစ်កောင်းဖြစ်ပါလိမ့်မယ်လို့ဆိုပါတယ်ခင်ဗျာဒါကတော့ဒီပတ်အာရှရဲ့លោកខွင်ရေးသတင်းမှာအာဖရိကမှာကောဘလူးသတင်းမျိုးကိုကြားခဲ့ရပါသလဲ
ဟုတ်ကဲ့ပါအာဖရိကတိုက်ယူဂန္ဓာနိုင်ငံမှာတော့မြို့တော်ကမ်ပါလာမှာရှိတဲ့ကုလသမဂ္ဂလူခွင့်ရေးရုံးကိုအစိုးရကပိတ်လိုက်ပါပြီဒီရုံးကို2006ခုနှစ်ကတည်းကဖွင့်ခဲ့တာပါအဲ့ဒီတုန်းကယူဂန္ဓာမြောက်ပိုင်းနဲ့အရှေ့ပိုင်းပြည်ရင်းစစ်ပဋိပက္ခဒေသတွေကလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်ဖို့ဖွင့်ခဲ့တာဖြစ်ပါတယ်နောက်ပိုင်းမှာတော့ပဋိပက္ခကတောင်ပိုင်းထိကျေပြန့်ခဲ့တာပါ February 3ရက်နေ့ဇွဲနဲ့ပြီးပို့တဲ့အစိုးရရဲ့စာရင်းမှာငင်းငင်းရရှိပြီးဖြစ်ပြီးတိုင်းပြည်မှာလူခွင့်ရေးဆိုင်ရာအဖွဲ့အစည်းနဲ့ကျင့်သုံးတွေလည်းအားကောင်းလာပြီးအရက်ဖက်လူမှုအဖွဲ့အစည်းတွေကလည်းလူခွင့်ရေးကိုကာကွယ်နိုင်မည်မို့ကုလသမဂ္ဂလူခွင့်ရေးရုံးမလိုအပ်တော့ဘူးလို့အစိုးရကအဆိုပါတယ်ဒါပေမဲ့အမေရိကန်နိုင်ငံအခြေစိုက် Freedom House အဖွဲ့ရဲ့အကဲဖြတ်ချက်အရတော့ယူဂန္ဓာကမလွတ်လပ်တဲ့နိုင်ငံစီးရင်မှာပဲရှိနေပါသေးတယ်2022ခုနှစ်မှာဆိုရင်အမတ်တရားပေးတာ34မှတ်ပေးရပါတယ်ဒါကြောင့်လေလူခွင့်ရတကြွလှူရှားသူတွေကအခုလိုပိတ်လိုက်တာကိုကန့်ကွက်ကြပါတယ်။တကြွလှူရှားသူ Livingstone စီဝနီယာနာကတော့အခုလိုပြောပါတယ်
။ For the last couple of years we are aware that Uganda's civil society has been weakening.
ပြီးခဲ့တဲ့နှစ်နဲ့ငယ်အတွင်းမှာ Uganda အရက်ဖက်အဖွဲ့အစည်းတွေကအားနည်းလာပါတယ်။သူတို့လှူရှားခွင့်တွေကကျင်းလာပါတယ်။ Uganda လူခွင့်ရကော်မရှင်ရဲ့လုံခြုံရေးဆွမ်းရည်ကလည်းနည်းတဲ့နည်းလာပါတယ်။အခုချိန်ကပြန်လည်တိဆောက်ရမယ့်အချိန်ပါ။
ယူဂန္ဓာအမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့ခံရသူတွေနဲ့သူတို့မိသားစုတွေအတွက်တရားမျှတမှုကိုစောင့်ခြင်းပေးနိုင်မည်လို့အတိုက်ခံပါတီကတော့မယုံကြည်ပါဘူးအမျိုးသားစည်းလုံးညီညွတ်ရေးစင်မြင့်ပါတီကဘော်ဘီဝိုင်းက VOA ကိုခုလိုပြောပါတယ
် I'm not surprised and I don't think any Ugandan should be surprised
ကျွန်တော်ကတော့အံ့ဩပါဘူးဘယ်သူမှလည်းအံ့ဩကြမယ်မထင်ပါဘူးဒါကဗိုလ်ချုပ်ကြီးမူစီဗန်နီလုံနေကြပဲလေလူခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတာဝန်ခံဖို့တောင်းဆိုတိုင်းအဆိုးတွေလာတော့မယ်ဆိုတဲ့သဘောတုံ့ပြန်ပါပဲဗျ
။ယူဂန္ဓာဆိုင်ရာအမေရိကန်သံတမန်ကြီး Miss Natalie Brown ကတော့အခုလိုဆိုပါတယ်
။ There are many many ways to protect those rights.
ပိတ်ခွင့်ရကိုကာကွယ်ဖို့အတွက်နည်းလမ်းများကြီးရှိပါတယ်။ဥပဒေရေးဆွဲနိုင်ပါတယ်။
ဥပဒေကိုလေးစားကြရပါမယ်။လူအူးချင်းစီရဲ့လူခွင့်ရေးကိုချိုးဖောက်မိတိုင်းတာဝန်ရှိသူတွေအရွေးကောက်ခံပုဂ္ဂိုလ်တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကတာဝန်ခံကြရပါမယ်။သူတို့ကိုအရေးယူနိုင်ရပါမယ်။အခုလိုရုံးကိုပိတ်လိုက်ပြီးမဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာတာဝန်ရှိသူတွေနဲ့ဆက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်လို့တော့ယူဂန္ဒါအစိုးရကပြောပါတယ်
။ Okay.အာဖရိကကနေဆွေရင်ကိုကျွန်တော်တို့သွားကြည့်ကြရအောင်ပါအခုကြားနေရတဲ့အတန်ကတော့တူရကီတန်ရုံးရှိမှာဆန္ဒပြဖို့စီစဉ်နေတုန်းဖွင့်ထားတဲ့အတန်ဖြစ်ပါတယ်ဆွေဒင်းနဲ့ဖင်လန်နိုင်ငံတို့ NATO အဖွဲ့ဝင်မဖြစ်မချင်းကြားနေရမယ့်သတင်းကတော့တောက်ချာနေတိုင်းအစ္စလမ်ဘာသာရဲ့အထွတ်အမြတ်ကုရ်အန်ကျမ်းကိုမိရှုမဲ့သတင်းဖြစ်တယ်လို့ဒီလိုမိရှုတာကိုနိုင်ငံတချို့မှာမွတ်စလင်တွေကဆန္ဒပြကန့်ကွက်နေကြတဲ့သတင်းတွေပဲဖြစ်ပါလိမ့်မယ်။နေတိုးအဖွဲ့ဝင်ဖြစ်ဖို့လျှောက်ထားတဲ့အခါအဖွဲ့ဝင်နိုင်ငံတိုင်းအဘောတူကြီးချက်လိုအပ်ပါတယ်။ဆွေဒင်နိုင်ငံနဲ့ဖင်လန်နိုင်ငံတို့ရဲ့လျှောက်ထားချက်ကိုဟန်ဂရီနိုင်ငံကလွတ်တော်မှာအတည်ပြုဖို့ကြံနေပြီးတူရကီနိုင်ငံကတော့ကန့်ကွက်ထားတဲ့အတွက်ကြောင့်နေတိုးအဖွဲ့ဝင်ဝင်လို့မရသေးဘူးဖြစ်နေပါလိမ့်။ဒါကြောင့်ဒိမတ်နဲ့ဆွေဒင်နိုင်ငံရဲ့နိုင်ငံသားအဖြစ်ခံယူထားတဲ့အစ္စလာမ်စံကြီးနဲ့လက်ရဆုံးအမျိုးသားရေးနိုင်ငံရေးသမားလတ်စပော့စ်ပါလူတန်ကတောက်ချာနေတိုင်းတူရကီတန်ရုံးရှိမှာကူရန်ကျမ်းကိုမိရှုဆန္ဒပြမယ်လို့ပြောလိုက်ပါတယ်ပထမဦးဆုံးမိရှုခဲ့တာကတော့ဒိမတ်နိုင်ငံရဲ့မြို့တော်ကိုပင်ဟေဂင်မှာရှိတဲ့ဗလီတစ်ခုအနီးမှာမိရှုဆန္ဒပြတာဖြစ်ပါတယ်ဒုတိယအချိန်ကတော့ရွှေရီနိုင်ငံတူရကီတန်ရုံးရှိမှာဇန်နဝါရီလ29ရက်နေ့ကဆန္ဒပြတာပါပါလူတန်ကအခုလိုပြောပါတယ်
And to show Erdogan that we do not accept his blackmail, I decided to
Turkey Tamara Erdogan ကိုပြသဖို့အတွက် Turkey တန်ယုံရဲ့ရှေ့မှာကိုရန်ကိုမီးရှို့ဖို့ကျွန်တော်ဆုံးဖြတ်ခဲ့တာပ
ါဒီလိုကိုရန်ချောင်းကိုမီးရှို့တဲ့အတွက် Turkey ကဆွေဒင်ဖင်လန်အဖွဲ့ဝင်ဖြစ်ရေးကိစ္စနေတိုးနဲ့ဆွေးနွေးပွဲကိုရွှေ့ဆိုင်လိုက်ပါတယ်ဘာလူတန်ကသတင်းတော့ကိုအခုလိုဆက်ပြီးပြောပါတယ
် Well I've said that I make the sacred vow that when
အာရဝန်ကနေတူအဖွဲ့တွေကိုဆူဒင်ကိုဝင်ဖို့သဘောတူတာနဲ့ဆန္ဒပြတာကျွန်တော်ရပ်ပါမယ်လို့အလေးနဲ့ပြောခဲ့ပြီးသားပါအဲ့ဒီအထိတောက်ကြနေတိုင်းလှုပ်ပါမယ
်ပါလူတန်ရဲ့လောက်ရနဲ့ပတ်သက်ပြီးဒိမတ်အစိုးရရဲ့သဘောထားကိုလက်မခံနိုင်တာကြောင့်ဒိမတ်တန်အမတ်ကြီးကိုဖိတ်ခေါ်ပြီးတူရကီအစိုးရကကန့်ကွက်ရှုတ်ချလိုက်ပါတယ်ဒီလိုတမင်တကာဆော့ပေးတဲ့လောက်ရမျိုးကိုခွင့်ပြုတဲ့စုံဖြတ်ချက်ကိုကျွန်တော်တို့ပြင်းပြင်းထန်ထန်ရှုတ်ချပါတယ်ဒါကအမုန်းပွားရာဇဝတ်မှုဖြစ်တာအရှင်းကြီးပါလို့တူရကီတန်တမာအဆိုင်ဝန်းကသတင်းတော်တွေကိုပြောပါတယ်။ဒါရဲ့ခရဲကတော့တူရကီနဲ့ပါကစ္စတန်နိုင်ငံတွေမှာရွှေတင်တဲ့ဒိမတ်စန့်ကျင်မွတ်စလင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါပဲခင်ဗျာ။ဒီဘက်သတင်းတွေကနေနားဆင်ကြည့်ရှုကြသူတွေအတွက်ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာစဉ်းစားစရာမေးခွန်းတွေရရှိကြလိမ့်မယ်လို့ထင်ပါတယ်။ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာကိစ္စတွေကတိတ်မယောင်နဲ့နှက်ပါတယ်။လွယ်မြောက်နဲ့လဲချက်ပါတယ်တကယ်လို့နားစင်ကြည့်ရှုနေသူခင်ဗျားသာကမ္ဘောဒီးယားက VOD သတင်းဌာနဖြစ်မယ်ဆိုပါစို့ဝန်ကြီးချုပ်ဟွန်ဆန်ကိုသူပြောတယ်လို့ခွင့်လွှတ်ဖို့တောင်းခံပါမလားဒါမှမဟုတ်ဘလို့ရင်ဆိုင်ပါမလဲကဲခင်ဗျားသာအစိုးရဖြစ်မယ်ဆိုရင်ရောမစ္စတာဟွန်ဆန်လုပ်တယ်လို့ပဲလုပ်ပါမလားဒါမှမဟုတ်ဘလို့များတစ်မျိုးတစ်ပုံလုပ်ပါမလဲသတင်းရနိုင်ဖို့ခက်ခဲပြီးပွင့်လင်းမြေသာမှုနဲတဲ့အစိုးရအောက်မှာသတင်းအလွဲတစ်ခုကိုရိုးရိုးသားသားအမှန်လို့ယူဆမိပြီးပြစ်ထုတ်လိုက်မိတဲ့အဖြစ်တစ်ခုရှိခဲ့ရင်အဲ့ဒီအပအတွက်မီဒီယာကိုဘလို့တာဝန်ခံမှုမျိုးခမတာဝန်ခံစေချင်ပါတယ်။ကဲယူဂန္ဒါအခြေအနေကိုလည်းဆက်ပြီးစဉ်းစားကြည့်ကြရအောင်ပါ။ယူဂန္ဒါလိုပဲမြန်မာနိုင်ငံကပြည်တွင်းစစ်ဖြစ်နေတဲ့နိုင်ငံမှာပြည်တွင်းစစ်ကြောင့်လူခွင့်ရေးချိုးဖောက်မှုတွေအများကြီးဖြစ်နေပြတာပေါ့။လူခွင့်ရေးကိုလေးစားပြီးစစ်တိုက်တက်တဲ့စစ်တပ်မျိုးဘလို့စစ်တပ်မျိုးပါလဲ။အဒီလိုစစ်တပ်မျိုးကိုရောဘလို့ထူထောင်ကြပါမလဲပြည်တွင်းစစ်အခြေအနေမှာကုလသမဂ္ဂလူ့ခွင့်ရေးရုံးကိုတိုင်းပြည်မှာလာရောက်ဖွင့်နေဖို့အစိုးရကဖိတ်ခေါ်တင်တယ်လို့ခင်ဗျထင်ပါသလားခင်ဗျကအစိုးရစကြရဲ့လက်နက်ကိုင်အဖွဲ့ဖြစ်နေတဲ့ဆိုရင်ရောခင်ဗျနိုင်ငံမှာကုလသမဂ္ဂလူ့ခွင့်ရေးရုံးဖွင့်ဖို့ဖိတ်ခေါ်တင်တယ်လို့ထင်ပါသလားကဲနောက်ဆုံးသတင်းဖြစ်တဲ့ကုရန်ကျမ်းမိရှုဆန္ဒပြတဲ့သတင်းကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဘာသာရင်ကျင်းမှုလွတ်လပ်ခွင့်လေးစားခွင့်ဆိုတဲ့လူ့ခွင့်ရေးတစ်ခုထိတ်တိုက်တွေ့ကြတဲ့သတင်းဖြစ်ပါတယ်။ဆွေဒင်နဲ့ဒိမတ်နိုင်ငံတို့ကလူ့ခွင့်ရေးတစ်ခုအပေါ်သဘောထားချိန်ညှိထားပုံကိုခင်ဗျားလက်ခံနိုင်ပါသလား။ဘာသာတရားတစ်ခုကအထွတ်မြတ်ထားတဲ့ပစ္စည်းတစ်ခုကိုဖျက်ဆီးဆန္ဒပြတာဟာ အမုန်းပွားရာဇဝတ်မှုဖြစ်ပါသလားဘာသာတရားယဉ်ကျေးမှုတွေနဲ့ပတ်သက်လာတဲ့အခါလွတ်လပ်စွာထုတ်ဖော်ပြောဆို권ဒင်မိတ်ကိုဘလောက်အတိုင်းအတာထိဆွဲကြပါမလဲဒွေတော်စင်စားအဖြေရှာရင်းနဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအမြင်များရေးချက်ရှင်းသန်နိုင်ကြပါစေကျွန်တော်တမောင်တန်းပါ
ဥတ္တမတန်ကကမ္ဘာတလွှာဒီမိုကရေစီအခွင့်အရေးဆုံးရှုံးလာတာကိုပြောပြခဲ့တာပါ VOA စီစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် VOA website Facebook နဲ့ YouTube တို့ကလည်းနှာစင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA ကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်ပေးနေပါတယ်အခုအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နောက်လိုင်းလက်မီတာ190 kHz 1505တို့ကလည်းအတန်လွင့်ပေးနေတာပါအခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာနောက်ထပ်စနေညအပတ်စဉ်ခဏတွေကိုဆက်ပြောပြပါမယ်လေယာစီးပွားသတင်းနဲ့ဥတုရာသီအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့အာရှနိုင်ငံရေးအစီအစဉ်ပါဒီတစ်ပတ်မှာတော့မြန်မာရေအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတို့ဆွေးနွေးခဲ့ပါတယ်။နောက်အနောက်တိုင်းနိုင်ငံတွေနဲ့တင်းမာမှုရှိနေချိန်မှာအီရန်သမ္မတကတော့တရုတ်ပြည်ကိုအလဲပတ်ရောက်ရှိခဲ့ပါတယ်။တရုတ်နဲ့အမေရိကန်ကြားတင်းမာမှုတွေရှိလာချိန်မှာတရုတ်သမ္မတနဲ့အမေရိကန်သမ္မတတို့လည်းဆွေးနွေးဖို့ကတော့ရှိနေပြန်ပါတယ်။ဒီအကြောင်းအရာတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကိုစောမိုးကျော်ကပြောပြပေးထားပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရီနိုမာဆူဒီတို့ပြီးခဲ့တဲ့ကြာသပတေးနေ့ကဆက်သွယ်ဆွေးနွေးခဲ့ပြီးအာဆီယံဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားအနေနဲ့2023ခုနှစ်အတွင်းဦးစားပေးလှုပ်ဆောင်ရောက်မဲ့လုပ်ငန်းအစီအစဉ်တွေကိုဆွေးနွေးခဲ့တဲ့အပြင်မြန်မာနိုင်ငံကပြဿနာဖြေရှင်းရေးကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်အခုလိုအချိန်မှာပဲမြန်မာနိုင်ငံမှာရုရှားနဲ့ပူးပေါင်းပြီးနျူကလ িয়ার အစီအစဉ်ပြုလုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးအာဆီယံအလစ်တောက်ဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားရဲ့နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့မြန်မာစစ်ကောင်စီနဲ့ရုရှားဘာတွေကိုဘယ်လောက်အထိပူးပေါင်းဆောင်ရွက်မယ်ဆိုတာကိုဥစွာသိရှိအောင်လုပ်ပြီးမှဘာရည်ရွယ်ချက်နဲ့ပူးပေါင်းဆောင်ရွက်နေတယ်ဆိုတာကိုဆုံးဖြတ်မှဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။မြန်မာနဲ့ရုရှားနှစ်နိုင်ငံအကြားနျူကလ িয়ার အရေးပူးပေါင်းဆောင်ရွက်မှုတွေအပေါ်မှာအံ့ဩမိပေမဲ့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူNet Price ကပြီးခဲ့တဲ့ရက်က VOA ကိုပြောဆိုခဲ့ပါတယ်အနောက်တိုင်းနိုင်ငံအနေနဲ့တင်းမာမှုတွေရှိနေချိန်မှာပဲအီရန်သမ္မတဣဘရာဟင်ရာစီဟာတရုတ်နိုင်ငံကိုအင်္ဂါနေ့ကရောက်ရှိသွားခဲ့ပြီးတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံခဲ့ပါတယ်အီရန်သမ္မတရဲ့၃ရက်ကြာခရီးစဉ်အတွင်းကုန်သွယ်ရေးနဲ့ခရီးသွားလုပ်ငန်းအပါအဝင်နိုင်ငံပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်အခု20လက်မှတ်ရေးထိုးခဲ့ပါတယ်
။面对当前的世界之变，
伊朗နိုင်ငံရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုထိခိုက်စေမဲ့ပြည်ပကနေဝင်ရောက်ဆွတ်ဖက်တာတွေကိုတရုတ်အနေနဲ့လက်မခံကြောင်းနဲ့နိုင်ငံအကျိုးစီးပွားအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်သမ္မတရှီချင်းဖင်ကပြောဆိုခဲ့ကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။တရုတ်နဲ့အီရန်အကြား2020ခုနှစ်မတ်လတည်းတုန်းက25နှစ်တာမဟာဗျူဟာမြောက်ပူပေါင်းဆောင်ရွက်ရေးစီမံချက်ကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။2020နဲ့2021ခုနှစ်တွေအတွင်းတရုတ်ကအီရန်ရဲ့ရေနံစိမ်းတန်ချိန်18တန်းကျော်ဝယ်ယူခဲ့တယ်လို့ကမ္ဘာဈေးကွက်မှတ်တမ်းတွေမှာဖော်ပြပါတယ်။ လေလာသူတွေကတော့အရှေ့အလက်ပိုင်းဒေသအတွင်းတရုတ်ဟာအမေရိကန်ကိုချိန်ခွင်ရှာညှိဖို့အီရန်နဲ့ဆက်ဆံရေးတိုးမြင့်ခဲ့တာဖြစ်တယ်လို့သုံးသပ်ပါတယ်တရုတ်ကတော့ဒါကိုညှင်းဆိုပါတယ်အမေရိကန်ဟာတစ်ဖက်မှာအီရန်ရဲ့ပြိုင်ဘက် sorry Arabia နဲ့ယေနန်အပါအဝင်ပူးပေါင်းဆောင်ရွက်မှုတွေရှိပါတယ်အီရန်နိုင်ငံကိုသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကြောင့်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကပိတ်ဆို့အရေးယူထားသလိုလက်ရှိဖြစ်ပေါ်နေတဲ့အီရန်နိုင်ငံကဆန္ဒပြပွဲတွေကိုအချမ်းပဲ့နှိမ်နင်းတဲ့အတွက်လဲတန်ခတ်အရေးယူထားပါတယ်။ဒါအပြင်ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုဒရုန်းနဲ့အပါအဝင်စစ်လက်နက်ပစ္စည်းတွေထောက်ပံ့တဲ့အတွက်အီရန်အပေါ်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကအရေးယူတန်ခတ်ထားပါတယ်။တရုတ်နဲ့အမေရိကန်ဥဆောင်တဲ့နိုင်ငံတွေအကြားမှာထိုင်ဝမ်အရေးတောင်တရုတ်ပင်လယ်ပြင်အရေးရုရှားယူကရိန်းအရေးတွေကြောင့်တင်းပါမှုတွေရှိနေပါတယ်။ဖေဖော်ဝါရီလ15ရက်နေ့ကကျင်းပခဲ့တဲ့နေတိုးကာကွယ်ဝင်ကြီးများအစည်းအဝေးကနေတရုတ်ဟာအန္တရာယ်ရှိတဲ့ချင်းချောက်မှုတစ်ခုအဖြစ်သဘောတူသတ်မှတ်ခဲ့တဲ့အပေါ်အပြင်းအထန်ကန့်ကွက်ကြောင်းတရုတ်နိုင်ငံသားရဲ့ဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူကကြာတာပရင်းနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
我们敦促北约放弃冷战思维，阵营对。
库洛奇马贝，アメリカ独立亚高官也问及哈台湾内干部要西多给巴嘞。アメリカ内台湾查的亚文十三人内 ，CIA 十三部里个干部长到家内马贝，只有苏亚个表述给巴嘞。毕个嘞，一旦打败的台独阿丹的亚西部，只有讨论伊目标不帮我，アメリカ阿必查给比闹，对马目的不目变成哪个比？တရုတ်အစိုးရပိုင်းနည်းပညာကုမ္ပဏီအပါအဝင်တရုတ်ကုမ္ပဏီ6ခုကိုအမေရိကန်ကအမည်ပြက်စီးရင်သွင်းပြီးတန်ခတ်ရေးယူခဲ့ပါတယ်။ဒါကိုတရုတ်ကလက်တော့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့ကြာတာပတင်းနေ့တုန်းကထိုင်ဝမ်ကိုလက်နက်ရောင်းတဲ့အမေရိကန်ကုမ္ပဏီ2ခုကိုအမည်ပြက်စီးရင်သွင်းပြီးတန်ခတ်ရေးယူခဲ့ပါတယ်။ဒီကုမ္ပဏီတွေကိုတရုတ်ပြည်မှာသွင်းကုန်ထုတ်ကုန်နဲ့ယင်းနှီးမြှုပ်နှံမှုကိုပါပိတ်ပင်ခဲ့ပါတယ်။ကြာတာပတင်းနေ့တုန်းကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမိုးပြံပူပေါင်းကိစ္စနဲ့ပတ်သက်ပြီးတရုတ်သမ္မတရှိချင်းဖြစ်နေဆွေးနွေးမယ်လို့ပြောဆိုခဲ့ပါတယ
် We're not looking for a new cold war but I make no apologies I make no apologies and
ဒါပေမဲ့မိုးပြံပူပေါင်းကိုပြစ်ချခဲ့တာကိုတော့တောင်းပန်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်တရုတ်နဲ့အမေရိကန်အကြားတန်တပန်ရေးဆိုင်ရာပြောဆိုမှုတွေလမ်းဖွင့်ထားဖို့အရေးကြီးကြောင်းနဲ့အမေရိကန်အနေနဲ့တရုတ်နဲ့နောက်ထပ်စစ်အေးတိုက်ပွဲလုပ်မှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ကတော့ပြောဆိုထားကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ်
မြန်မာအရေးအင်ဒိုနီးရှားနဲ့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးတွေဆွေးနွေးကြတာအပါအဝင်အာရှနိုင်ငံရဲ့အစီအစဉ်ကိုကိုစောမှုကျော်ပြောပြသွားကြတာပါ။သောရရှင်တွေအနေနဲ့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email လိပ်စာ bumis@voanews.com bumis@voanews.com ကိုပေးပို့နိုင်တယ်လို့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲ VOA ကိုဆက်သွယ်နိုင်ပါတယ်။အခုတော့လေယာစီးပွားသတင်းများအစီအစဉ်မှာစကွဲစီးဝင်မရအောင်တက်နေတာပါဝင်ကိုပြောပြထားပါတယ်စကွဲစီးအမြင့်ဆုံးကိုတက်နေပြီးဝယ်ယူလို့မရတဲ့အနေအထားရောက်နေချိန်မှာကျက်သွန်နီပြည်တွင်းထုတ်လုပ်မှုကတော့ပိုရှံပြီးပြည်ပကိုတင်ပို့နိုင်ဖို့ကြိုးစားနေတာနဲ့နောက်တစ်ပတ်အတွင်းဒီလေယာထွက်ကုန်သီးနှံတွေဈေးတက်ကြဘာတွေဖြစ်သွားတာအသေးစိတ်ကိုလေယာစီးပွားသတင်းတွေကိုစူးစီးပြီး Farmer Times Media ကတင်ဆက်ပေးကြတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေလေယာစိတ်ပြိုရေးချစ်သူများရွှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုအုတ်ကာနေတူကျမနန်းလောင်လျံတို့ကတင်ဆက်ပေးသွားပါမယ်ရှင
်ဒီရပိုင်းတွင်မြန်မာနိုင်ငံလေယာစိတ်ပြိုရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေထဲမှာတော့ပြည်ပနိုင်ငံတွေကိုကြက်စုံညီတိုးမြင့်တင်ပို့ပေးဖို့တောင်းဆိုနေကြပါတယ်ကျက်သွန်နေကျက်သွန်ဖြူနေစဖိုတောင်တီးနိုင်များစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအတင်းကစီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနကိုတောင်းဆိုလိုက်ပါတယ်။ပြည်တွင်းမှာကျက်သွန်နေကနှစ်စဉ်တန်ချိန်တသိန်းကျော်ထွက်ရှိပေမဲ့ပြည်ပတင်ပို့မှုကတော့တန်ချိန်တသိန်းခန့်သာရှိကြောင်းတောင်းဆိုရတာဖြစ်တယ်လို့အတင်းတောင်းဝင်ရှိသူတဦးကပြောပါတယ်။လက်ရှိမြန်မာနိုင်ငံကကျက်သွန်နေတွေကိုဘင်္ဂလားဒေ့နိုင်ငံ၊ထိုင်းနိုင်ငံနဲ့တရုတ်နိုင်ငံတို့ကိုတင်ပို့ရောင်းချနေပြီးလာမယ့် match လအတွင်းမှာဖိလစ်ပိုင်နိုင်ငံကိုလည်းတန်ချိန်2000ကျော်တင်ပို့ရောင်းချဖို့စီစဉ်နေတယ်လို့အတင်းတောင်းဝင်ရှိသူကဆိုပါတယ်။ပြည်တွင်းကျက်သွန်နေပေါက်ဈေးကလက်ရှိမှာအနိုင်ဆုံးရောက်ရှိနေပြီးစိုက်စရိတ်ရှုံးတဲ့အထိဖြစ်ပေါ်နေပါတယ်။နေ့စဉ်ရန်ကုန်ဈေးကွက်ထဲကိုကျက်သွန်နေပိတ်တာချိန်နှစ်သိန်းခွဲကအဝင်ရှိနေပြီးအရေးသွေးပိုင်းလည်းအားနည်းတယ်လို့ကျက်သွန်ကုန်သည်တွေကပြောပါတယ်။ ကျတုန်ကြီးကမြင်းကြံပခုတ်ကူဆင်ဖြူကျွန်းမုံရွာစတဲ့ဒေသတွေကနေအဓိကထွက်ရှိပြီးလက်ရှိကျတုန်ကြီးကတပိတ်တာကို800ကနေ1600ကျပ်ပေါက်ဈေးရှိနေပါတယ်
။သကွဲဈေးစံချိန်တင်မြင့်တက်နေပါတယ်။သကွဲဈေးကအမြင့်ဆုံးဈေးထိရောက်ရှိနေပြီးဝယ်ယူဖို့တော့ခက်ခဲနေတယ်လို့တိရိစ္ဆာန်အစာရောင်းချသူတွေနဲ့မွေးမြူရေးလုပ်ကိုင်သူတွေကပြောပါတယ်။လက်ရှိဈေးကွက်အတွင်းမှာသကွဲတစ်အိတ်ကိုငွေကျပ်4,500ကနေ5,000ကျပ်ပေါက်ဈေးရှိနေပြီးပစ္စည်းပြက်လက်တဲ့အထိဖြစ်နေတယ်လို့စံဆက်ကုန်တွေတွေကလည်းဆိုပါတယ်။သကွဲတစ်အိတ်ကစံချမ်းတစ်အိတ်နီးပါးဈေးရှိနေပြီးသကွဲအစားဖွဲ့မှုကအစားထုံးအသုံးပြုလာကြတယ်လို့ဝက်မွေးမြူရေးလုပ်ကိုင်နေသူဦးမြင့်ကပြောပါတယ်။အဓိကသကွဲကိုတရုတ်နိုင်ငံကအများဆုံးဝယ်ယူနေပြီးတိရိစ္ဆာန်အစားအတွက်အဓိကထားအသုံးပြုနေတယ်လို့သိရပါတယ်။မြန်မာနိုင်ငံစံစဘာကုန်တွေကြီးများအတင်ကတော့လာမယ့်2လအတွင်းမှာစံနဲ့သကွဲတန်ချိန်3သိန်းကိုပြည်ပနိုင်ငံတွေကိုတင်ပို့မယ်လို့ထုတ်ပြန်ထားပါတယ်။သကွဲက2021-2022ဘဏ္ဍာနှစ်မှာတအိတ်ကို16,000ကျပ်သာပေါက်သေးရှိနေပြီးတစ်နှစ်အတွင်းတအိတ်ကိုငွေကျပ်3,000ကျော်ဈေးမြင့်တက်လာခဲ့ပါတယ်
။ပြည်ပကနေတင်သွင်းတဲ့တန်ဆင်တရားအစားပြည်တွင်းထွက်အရေးသွင်းမြင့်တရားပြောင်းလဲအသုံးပြုမှုမြင့်တက်လာနေပါတယ်။ပြည်ပကနေတင်သွင်းနေရတဲ့တန်ဆင်တရားအစားပြည်တွင်းထွက်အရေးသွင်းမြင့်တရားကိုအစားထိုးပြောင်းလဲသုံးစွဲမှုမြင့်တက်လာတယ်လို့မြန်မာနိုင်ငံတရားနှင့်ကြံထွက်ပစ္စည်းလုပ်ငန်းရှင်များအတင်းကပြောပါတယ်။လက်ရှိပြည်တွင်းမှာရှိတဲ့တရားဆက်နှစ်ခုကနေတန်းစင်တရားထုတ်လုပ်နိုင်တဲ့အပြင်ကျန်တဲ့တရားဆက်ယုံအချို့ကလည်းအရေးသွေးပြည့်မီတဲ့တရားဖြူတွေကိုထုတ်လုပ်လာနိုင်တဲ့အတွက်ပြည်ပကနေတန်းစင်တရားတင်သွင်းမှုအနည်းငယ်သာရှိတော့တယ်လို့ဆိုပါတယ်
။ဟုတ်ဆက်ယုံကြီးတယ်အဲ့23ယုံရှိရပါတခြားအသေးတွေလည်းရှိသေးတယ်ဟုတ်ခုကျွန်တော်တို့ဟိုကနဝရီပေါ့နော်နဝရီကအရင်တော့က2500ဆက်ပေါ့အဲ့ဆက်ကအခုစုတက်ကသူကဟိုပါပေါ့နော်ရာနှုန်းကြီးထိုင်းကုန်ပြီးပိုင်တော့ဖြစ်သွားပြီပေါ့နော်အဲ့တော့သူက5,000ကြီးဖြေထားပြီ။သူကအဲ့တော့သူအဲ့ဆက်ကတော့ကျွန်တော်တို့ကဟိုဘောခုနပြောတဲ့တန်းတဲ့စကားပြောတော့ five sugar ထုတ်မှာပေါ့။ဒီကအဲ့ဒါမျိုးပေါ့ဖြေထားတယ်။နောက်တစ်ခုကတော့အဲမီစီရပိုင်နဲ့ကမ်ဘလူးစကားစကားတော့သူကအဲ့ five sugar ထုတ်လို့ရတာပေါ့။
လက်ရှိမှာပြည်ပကနေတန်းစင်တကြားတစ်မျိုးတည်းကိုသာတင်သွင်းခဲ့ပေးထားပြီးဖြော်ရည်စက်ယုံတွေကအဓိကအသုံးပြုကြတာဖြစ်ပါတယ်။ပြည်တွင်းမှာတော့ကြံကြိတ်ရာသီချိန်မှာအကျန်းထုတ်ထားတဲ့တကြားတွေကိုအရေးဖြော်ပြီးတန်းစင်တကြားထုတ်လုပ်တာပါ။အဲ့ဒီတန်းစင်တကြားထုတ်လုပ်ခွင့်ကိုတော့ပြည်တွင်းလုပ်ငန်းတွေမှာအမှန်တကယ်အသုံးပြုဖို့လိုအပ်တဲ့လုပ်ငန်းတွေကိုသာခွင့်ပြုပေးထားတာဖြစ်တယ်လို့စီးပွားရေးနဲ့ကူတန်းရောင်းဝယ်ရေးဝန်ကြီးဌာနကဆိုပါတယ်
။တင်သွင်းလာတော့ရှိနေလို့မှတင်တယ်ဗျာ။တချို့ဖြော်ရည်တွေကဖိုင်ရှူဂါမှတုံးတာဆိုတော့ပြည်တွင်းထုတ်လုပ်မှုကတော့မလုံလောက်သေးဘူး။အဲ့ဒါကြောင့်အနည်းချင်းတော့ကျွန်တော်ကလုပ်ငန်းရှင်တွေကိုပေးသွင်းတာရှိတယ်။လုပ်ငန်းရှင်တွေကိုတရားနေနဲ့ပြည်ပသွင်းလာတာတော့ဖိုင်ရှူဂါတမျိုးလည်းပဲအင်ပို့ပေးရပါဘာဖြစ်လို့လဲဆိုတော့ဒီထဲမှာထုတ်လုပ်မှုနည်းလို့ဆိုပြီးအဲ့ဒါပြောဒီထဲကတော့အဲ့ဒီဟိုဆက်ကတော့တန်5,000ဆက်ကတန်5,000ပေါ့နော်တစ်နှစ်ပေါ့အဲ့ဒါကတန်5,000တွေသူကမြေတရားလည်းတန်5လိမ့်နေနိုင်မှာပေါ့နော်တန်5လိမ့်ဆိုတရား 10% ထက်မှာဆိုတော့တန်5,000ထက်မှာပေါ့
မန္တလေးတကြားဈေးကွက်မှာတော့ပြီးခဲ့တဲ့ဇန်နဝါရီလနောက်ဆုံးအပတ်ကတကြားတပိတ်တာကို2650ကျပ်ဈေးရှိခဲ့ပြီးလက်ရှိမှာတော့တကြားတပိတ်တာကို2830ကျပ်အထိမြင့်တက်နေပါတယ်။လက်တလုံးမှာဈေးကွက်အတွင်းတကြားဈေးမြင့်တက်မှုနဲ့အတူတကြားဆက်ယုံအချို့ကလည်းကြံတန်းကိုကျပ်တသိန်းအထိဈေးပေးပြီးဝယ်ယူလာကြတယ်လို့တောင်သူတွေကဆိုပါတယ်
။အခုဆက်ပြီးဖေဖော်ဝါရီလ10ရက်နေ့ကနေ15ရက်နေ့အထိဈေးကွက်အတွင်းအတက်အကျအနှိမ့်မြင့်ဖြစ်သွားတဲ့လေယာထွက်ကုန်တည်နဲ့ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။မက်ပေကတော့တပတ်အတွင်းဈေးတွေပြန်မြင့်တက်လာပါတယ်။လက်ကျပဲတွေကိုအမြင့်ဈေးနဲ့ဝယ်ယူထားရှိတဲ့ပဲကုန်တွေကအစ်စ်တွေဈေးကွက်ထဲမှလိုက်ခင်ဈေးဆွဲတင်မှုတွေပြုလုပ်နေလို့ပဲဈေးကမြင့်တက်လာတာဖြစ်တယ်လို့ကုန်သည်တချို့ကပြောပါတယ်။ပြည်တွင်းငွေလဲလှယ်နှုန်းဈေးအနည်းငယ်မြင့်တက်လာတာကလည်းမပဲဈေးကိုပုံမမြင့်တက်လာသေးပါတယ်။အိန္ဒိယဈေးကွက်မှာလည်းမပဲ FAQ SQ တို့ရဲ့ CNF ဈေးနှုန်းကတန်းကို30ဒေါ်လာကနေဒေါ်လာ20ထိမြင့်တက်လာပါတယ်။အိန္ဒိယနိုင်ငံမှာလည်းဒေတာအချို့ကနေမပဲအစ်စ်တွေဝင်လာနေပြီဖြစ်တယ်လို့မြန်မာပြည်တွင်းမှာလည်းမပဲအစ်စ်တွေဝင်လာနေပြီဖြစ်လို့ဈေးကအများကြီးထပ်ပြီးတက်နိုင်ခြင်းမရှိဘူးလို့အကောင်တွေကသုံးသပ်ထားပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာမပဲ FAQ RC ကတဒံကို18,300ပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းယှဉ်လိုက်ရင်တော့တဒံကို13,000ဈေးမြင့်တက်လာပါတယ်။မပဲ FAQ RC ကတော့တဒံကို23,800ပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းယှဉ်လိုက်ရင်တဒံကို13,300ကျပ်ဈေးမြင့်တက်လာပါတယ်။မပယ်ရောကတော့တပိတ်တာကို3,115ကျပ်ကနေ3,160ပေါက်ဈေးရှိနေပြီးတပိတ်တာကို185ကျပ်ဈေးမြင့်တက်လာပါတယ
်။ပဲစင်းကုန်ကြီးကလည်းပြည်တွင်းလက်ကျန်မရှိသလောက်ယောနေသွားပြီးဈေးကလည်းအမြင့်ဆုံးသေးရောက်ရှိနေတယ်လို့ပဲကုန်တယ်တွေကဆိုပါတယ်။အိန္ဒိယနိုင်ငံမှာပဲစင်းကုန်ကြီးအထွက်နှုန်းယောနေမယ်လို့ပြီးခဲ့တဲ့နှစ်ကတည်းကထုတ်ပြန်ထားပါတယ်။ ပြည်တွင်းပဲစင်းကုန်တွေကဈေးကွက်ထဲမဝင်ခင်ကတည်းကမရှိတော့တာဖြစ်တယ်လို့သိရပါတယ်။ပဲစင်းကုန်တွေကပြီးခဲ့တဲ့နှစ်တည်းနဲ့ရှင်ရင်ဒီနှစ်ကအထွက်နှုန်းလျော့နေပြီးတန်ချိန်3သိန်းခန့်သာရှိတယ်လို့သိရပါတယ်။အိန္ဒိယဝယ်လိုအများနေတဲ့ပဲစင်းကုန်တွေကထပ်ပြီးဈေးတက်နိုင်အောင်မယ်လို့ကုန်သည်တချို့ကသုံးသပ်ထားပါတယ်။ရန်ကုန်ပြည်နောင်ဈေးကွက်မှာပဲစင်းကုန်တွေအားစီကတန်တန်ကို23သိန်းရှိပြီးပြီးခဲ့တဲ့အပတ်နဲ့ရှင်ရင်တန်တန်ကို3သိန်း3000ခန့်ဈေးမြင့်တက်လာပါတယ်
။ဝါဈေးကတော့ဇက်တိုက်ဈေးမြင့်တက်လာပါတယ်။ကွမ်းဈေးတွေမြင့်တက်လို့ဝါဈေးတွေမြင့်တက်လာတယ်လို့သိရပါတယ်။တရုတ်နိုင်ငံကအဓိကတင်မှုနေတာဖြစ်ပြီးတော့ဖေဖော်ဝါရီလဆန်းပိုင်းကလေးကစမြင့်တက်လာတာဖြစ်ပါတယ်။ဇန်နဝါရီလကနေဧပြီလထိဝါထွက်ရှိချိန်ဖြစ်လို့ဈေးကတော့အနည်းငယ်ပြန့်အေးနိုင်မယ်လို့ဝါကုန်တယ်တွေကတော့ဆိုပါတယ်။ဝါသီးနှံဟာပြည်တွင်းမှာတော့အရေးကြီးကုန်စည်ဖြစ်သတ်မှတ်ထားပါတယ်။အောင်လန်ဈေးကွက်မှာဝါကတပိတ်သားကို3100ကနေ3200ပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းရှင်လိုက်ရင်တပိတ်သားကို200ကျပ်ဈေးမြင့်တက်လာပါတယ်။ပြီးခဲ့တဲ့နှစ်ကာလတူအခြေအနေနဲ့နှိုင်းရှင်လိုက်ရင်တော့ဈေးကထုတ်ဝက်ညီပါမြင့်တက်လာပါတယ်။အခုပြောသွားတဲ့ကောက်ပဲတိနေဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။စကွဲဈေးတက်တာပါဝင်လျာစီးပွားသတင်းတွေကို Farmer Times Media ကတင်ဆက်ပေးခဲ့တာပါ။အခုတော့ဥရုယာစီအစီအစဉ်မှာအသင်းအဖွဲ့ဥပဒေတင်ကြပ်မှုကြောင့်မြန်မာသဘာဝပတ်ဝန်းကျင်လှုပ်ရှားမှုရပ်နေတာကိုပြောထားပါတယ်။မြန်မာနိုင်ငံဟာကမ္ဘာမှာသဘာဝပတ်ဝန်းကျင်နဲ့စီဝါကေယားစနစ်တွေအဆိုးဆုံးပျက်စီးရွေးလာနေတဲ့နိုင်ငံတစ်ခုဖြစ်သတ်မှတ်ခံထားရပြီးဆိုးဝါးပြင်းထန်တဲ့သဘာဝဖိတင်နေပါရင်ဆိုင်နေရပါတယ်ထင်းထင်းဆောက်ရှောက်ဖို့အရေးတကြီးလိုအပ်နေတဲ့ဒီသဘာဝကေယားစနစ်တွေဟာလည်းစိတ်အုပ်ချုပ်မှုအောက်လစ်လျူရှူထားခံရရပါတယ်နောက်လောင်းဒီသတင်းတွေပြပြပေးပါအောင်ခင်ဗျာ
ထောင်ဆက်တခုနဲ့အရတာအစိုးရလက်ထက်မြမစီပွားရေးဖွံ့ဖြိုးတိုးတက်မှုဆောင်ရွက်ချက်တွေနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေတုန်းကလည်းတဘာဝပတ်ဝန်းကျင်နဲ့စီဝါကေယားစနစ်ထိန်းသိမ်းရေးအပေါ်အာရုံစိုက်မှုအနေအချင်းလောက်သာရှိခဲ့ပါတယ်။ဒါပေမဲ့လည်းအထက်အလျောက်တို့တိုးတက်မှုရှိခဲ့သလိုလူငယ်တွေလည်းအသင်းအဖွဲ့တွေနဲ့လွတ်လပ်စွာလှုပ်ရှားခွင့်ရခဲ့ကြပြီးပြည်ဆောင်ရေကာရာစီမံကိန်းကိုတော့ပြည်သူအားနဲ့ရပ်ပင်နိုင်ခဲ့ကြတာပါ။ဒါပေမဲ့လည်း2023ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းယူလိုက်ပြီးတဲ့နောက်မှာတော့နှုတ်နယ်တဲ့ဒီမိုကရေစီရေးလိုပဲတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေလည်းရပ်တန့်ကုန်ပါတယ်။တဘာဝပတ်ဝန်းကျင်ရေးလှုပ်ရှားနေကြတဲ့ပြည်တွင်းကအဖွဲ့တွေထဲမှာ2019ခုနှစ်ကတည်းကစတင်လှုပ်ရှားလာတဲ့ဇီဝဂေဟဒီဇိုင်းပညာရေးအဖွဲ့ကတော့တဘာဝနဲ့တဟဇာရကြအောင်နေထိုင်တဲ့နေတွေအပြင်ကဘာမြေကြီးကိုလည်းအကျိုးပြုသလိုတဘာဝပတ်ဝန်းကျင်ကိုပါတဘာတဲ့ထိန်းသိမ်းပေးတဲ့နေလန်တွေအသက်မွေးဝမ်းကြောင်းပြုတဲ့နေလန်တွေနဲ့ဒေသဆောင်ကလူငယ်လူရွယ်တွေကိုအသိပညာတွေလက်စစ်ကမ်းဖြန့်ဝေပေးခဲ့တဲ့အဖွဲ့ဖြစ်ပါတယ်။ဒါပေမဲ့လည်းလက်ရှိမှာတော့အဖွဲ့လုပ်ငန်းတွေအားလုံးရပ်ထားရတယ်လို့အဖွဲ့ပူရဲတီထောင်သူတဦးဖြစ်တဲ့မယဒနာက VOA ကိုပြောပါတယ်
။ဒီကာလကတော့တော်တော်လေးခက်ခဲပါတယ်ပေါ့နော်ကျွန်တော်တို့ရေကလူငယ်တွေလည်းဖြစ်တဲ့အစုအဖွဲ့တွေလည်းဖြစ်ကြတဲ့အခါကျတော့ဒီအာဏာသိမ်းပြီးကာလတွေမှာတော့ဟိုလူငယ်တွေကိုပြစ်မှတ်ထားပြီးတော့ဖမ်းဆီးရာတွေရှိလာတဲ့အခါကျတော့ကျွန်တော်တို့တွေကလုပ်ဖို့အရန်ခက်ခဲလူစုပြီးတော့လုပ်ဖို့အရန်ခက်ခဲပါတယ်နောက်တစ်ခုကအတင်းဖွဲ့အနေနဲ့လုပ်မယ်ဆိုရင်လည်းဒီအတင်းဖွဲ့ဥပဒေအရလည်းပြတ်ထန်လိုက်တဲ့အခါကျတော့ဟိုမပုံမတင်ထားရင်ကျွန်တော်တို့အတွက်တရားမဝင်တဲ့ဟာမျိုးကြီးဖြစ်တာပေါ့နော်ဒါကြောင့်မို့ကျွန်တော်တို့ကဘာမှမလုပ်နိုင်တဲ့အနေအထားမျိုးတော့ရှိပါတယ်လို့ဒါကြောင့်မို့ကျွန်တော်တို့အစုဖွဲ့နဲ့မလုပ်နိုင်တဲ့အခါမှာတူတယောက်ချင်းစီပြောင်းလဲနေတဲ့အရွေအဝဲအခုတော့တွားကြပါတယ်ပေါ့နောက်ခုနကလိုမျိုးလူစုဝေးနဲ့ပညာပေးတဲ့လုပ်ငန်းမျိုးတွေအဲ့ဒါမျိုးတွေတော့မလုပ်ဖြစ်တော့ပါဘူးပေါ့လက်ရှိကျမှတ်လိုက်တဲ့ဒီဥပဒေအကြောင်းမလို့ပေါ့နော်ဆိုတော့နောက်ပြီးတော့ဒီအဖန်စီအကြောင်းမျိုးကျွန်တော်တို့ရဒီကင်းလုံးချုံမှုအဓိကထားပြီးတော့မှပဲသွားနေကြပါတယ်လို့
ဘာနာငွေအခက်အခဲအသင်းအဖွဲ့ဥပဒေစစ်အုပ်ချုပ်ရေးစတဲ့အကြောင်းအရာပေါင်းစုံကြောင်းမြမတဘာဝပုံဝင်ခြင်းထိနေရင်လုပ်ငန်းတွေနှုတ်တန်းရောက်ကုန်တာပါတဘာဝတယံဇာတာပေါ်ချွေဝတဲ့မြမနိုင်ငံသဝန်စစ်တကဆယ်စုနှစ်တွင်နဲ့ချီမစင်မချင်းထုတ်ယူသုံးဆွဲနေတယ်လို့အကျင့်ပြတ်ခြားစားမှုတွေကြောင့်လဲနိုင်ငံရဲ့စီဝါကေယားစနစ်တွေအကြီးအကျယ်ဆုံးရှုံးပျက်စီးလာနေတယ်လို့သုတေသီတွေကထောက်ပြကြပါတယ်စစ်တပ်ရဲ့အဖမ်းအစီတွေကြောင့်လူမှုအတိုင်းအဝန်းရဲ့အကူအညီနဲ့တနိုင်တပိုင်လောက်ကင်နေကြတဲ့လူငယ်လူရွယ်တွေကတော့ပြည်ရင်းမှာအထိုက်လျောက်ရှိနေပါသေးတယ်။တချိန်တည်းမှာလည်းပြည်ပရောက်မြန်မာလူငယ်တချို့ကလည်းကိုယ်ပိုင်အားထုတ်မှုတွေနဲ့ကုလသမဂ္ဂလူငယ်အဖွဲ့အစည်းတွေအထိပါပါဝင်လှူရှားနေကြသူတွေလည်းရှိပါသေးတယ်။အဲ့ဒီအထက်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့တဘာဝပတ်ဝန်းကျင်အရေးတက်ကြွလှူရှားသူကိုဟိန်းထက်ဦးလည်းသူပါဝင်ဖြစ်ပါတယ်။
အခက်အခဲတွေအများကြီးရှိတယ်ပေါ့အဲ့လိုကြားရရမှာပဲပြည်ပရောက်နေတဲ့လူငယ်မျိုးဒါမှမဟုတ်လို့ရှိရင် internet မိနေတဲ့နေရာဟာလူငယ်မျိုးသူတို့တွေကအခုနေရာမှာတခြားလူငယ်တွေအတွက်ပါကိုစားပြုပြီးတော့ခုနိုင်ငံမှာကြုံတွေ့နေတဲ့ပြဿနာတွေကို international အဖွဲ့အစည်းတွေကလည်းသိအောင်စူးစမ်းပေးနေရပြကျွန်တော်အနေနဲ့ကတော့ ဒီနှစ်နှစ်သုံးနှစ်အတွင်းမှာ plastic treaty နဲ့ပတ်သက်ပြီးတော့ဆက်လုပ်ဖို့ရှိတယ်။ပြီးတော့ United Nations ရဲ့ Economic and Social Committee မှာလူငယ်တွေရဲ့အတန်မြန်မာနိုင်ငံကနေပြီးတော့သူတို့အတန်တွေကိုဖော်ပြခွင့်မရတဲ့လူငယ်တွေအများကြီးရှိနေရဆိုတာမျိုးအရှေ့တောင်အာရှမှာလည်းဒီလိုပြဿနာရှိနေရဆိုတာမျိုးကို highlight လုပ်သွားဖို့အတွက်ကျွန်တော်စူးစမ်းနေပါတယ်ဗျ။
ဘရစ်တန်နိုင်ငံအောက်စ်ဖို့တက္ကသိုလ်ရဲ့အတူတည်ဖြစ်တဲ့တဘာဝပဝန်ကျင်ရဲ့ကျွမ်းကျင်သူဦးဝင်းမျိုးသူကလည်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာတဘာဝပဝန်ကျင်ထိန်းသိမ်းစောင့်ရှောက်ရေးအခြေအနေနဲ့ပတ်သက်လို့ VOA ကအခုလိုထောက်ပြခဲ့တာပါ
။ဟိုတစ်ချိန်တော့အတော့မှသူတို့မှအာဏာချက်တွေအများကြီးရှိခဲ့တာဆိုတော့လက်ရှိအနေနဲ့ကတော့ဒါဆိုနိုင်ပွဲရမရှိပါဗျာ။ပဝန်ကျင်ထိန်းသိမ်းကဏ္ဍမှာအထူးသဖြင့်အားနည်းမှာပေါ့နော်။အောက်ခြေကွင်းထဲမှာဖြစ်နေတဲ့ဟာတွေကိုဥပဒေတိုင်းဥပဒေစိုးမိုးရေးတိုင်းလုပ်နိုင်ဖို့ဆိုတာတော်တော်လေးခင်းရင်းတယ်ပေါ့နော်။နောက်တစ်ခုကလူတွေရဲ့စားဝတ်နေရေးရလည်းလက်ရှိနေတာမှာပို့ပြီးတော့ကျက်လာတဲ့ပြည်တော်ဒီတဘာဝတန်းစားတာကိုလည်းရင်းနှီးမြှုပ်နှံအပေါ်မှာပဲမိကိုအားထားရတယ်ဒီတိုင်းပဲဟိုနိုင်ငံကိုเนาะထိန်းချုပ်နေတဲ့လူတွေရဲ့အဖွဲ့အစည်းတွေနဲ့လည်းဒီအာဏာကိုယူထားတဲ့လူတွေနဲ့လည်းဒီတဘာဝတန်းစားတာကိုပဲသူကထုတ်ယူသုံးဆွဲပြီးတော့ဒီဝင်ငွေရောက်ောက်ရလမ်းနေတယ်เนาะသူကအတုံးပြရတာဖြစ်တဲ့အတွက်ဘဝဝထိန်းသိမ်းရင်းဆိုတာနောက်နောက်ကိုကြံခဲ့တာပဲလေ
အထူးသဖြင့်ကချင်နယ်ရှမ်းပြည်နယ်တွေမှာရွှေတူးဖော်ရဲလုပ်ငန်းတွေအကြီးအကျယ်လုပ်ကိုင်လာကြသလိုပဲစစ်တပ်ကမိုင်းနှင်လုပ်ငန်းအတွက်လိုင်စင်တွေပိုးပြီးတော့ချပေးနေတဲ့အတွက်လည်းတဘာဝပတ်ဝန်းကျင်နဲ့လူမှုဘဝတွေကိုဆိုးဝါးစွာထိခိုက်လာတယ်လို့ East Asia Forum ကဖေဖော်ဝါရီလ13ရက်နေ့ကဖော်ပြပါတယ်တရားမဝင်မိုင်းနှင်လုပ်ငန်းတွေလည်းအများအပြားရှိနေတဲ့အတွက်တစ်တော်ပြုံးသီးတာကဘာတွေပြိုတာရေကြီးရေရှမ်းမှုနဲ့ပိုးပြီးတော့ကျုံ့တွေ့နေရတဲ့အပြင်မိုင်းတွင်းကဆွန့်ပစ်ရေဆိုးတွေကြောင့်လည်းရှင်နေတဲ့တဘာဝတွေအဆိပ်တင်နေရပါတယ်ကချင်ပြည်နယ်မှာတော့နေဆက်ကနယ်တရုတ်ဘက်ကိုနှစ်နဲ့ချီတင်ပေါ်နေတဲ့မြေရှားတပ်သူသူဖော်ရဲလုံကဟာလဲစစ်ကောင်စီလက်အောက်အထိန်ကိုမဲ့လောက်အောင်အရှင်ကောင်းလာတယ်လို့ Global Witness တို့လိုသဘောပေါက်တရားစသအရေးစောင့်ကြည့်နေတဲ့အဖွဲ့တွေကထောက်ပြပါတယ်။အကဲခတ်တချို့ကတော့မြန်မာဒီမိုကရေစီစနစ်လိုပဲသဘောဝပတ်ဝန်းကျင်ရေလှုပ်ရှားမှုတွေလဲစစ်အာဏာရှင်အောက်မှာမင်းမင်းပြောက်ကွယ်သွားပြီလို့ပြောဆိုနေကြတာဖြစ်ပါတယ်။ကျွန်မနောင်လောပါ
စေချိုရဲ့အောင်အသင်းဖွဲ့ဥပဒေတင်းကျပ်လာတာကြောင့်မြန်မာသဘာဝပတ်ဝန်းကျင်လှုပ်ရှားမှုရပ်နေရတာကိုနက်လောင်ပြောပြခဲ့တာပါ FIO American တန်ရဲ့စနေညသတင်းတွေကိုနောက်ဆုံးအဆုံးမသတ်ခင်မှာနောက်ဆုံးရစနေညရဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မို့တလဲပြောပြပေးပါဦးခင်ဗျာ
ယူကရိန်းနိုင်ငံကိုကျူးကျော်စစ်တိုက်နေတဲ့ရုရှားနိုင်ငံရဲ့လှုပ်ရက်ဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့အမေရိကန်ဆိုရကတရားဝင်သတ်မှတ်တဲ့ကြောင့်အမေရိကန်ဒုသမ္မတကာမလာဟဲရစ်ကဒီကနေ့အကြေညာလိုက်ပါတယ်။တပ်တွေထောက်ထားတွေဥပဒေသတ်မှတ်ချက်တွေကိုလေးလာသုံးသပ်ခဲ့ပြီးတဲ့နောက်ရုရှားတို့ရဲ့လှုပ်ရက်ဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့ဂျာမနီနိုင်ငံမှာကျင်းပနေတဲ့ Munich Security Conference လုံခြုံရေးညီလာခံမှာပြောကြားလိုက်တာပါ။ဒီပြစ်မှုတွေကိုကျူးလွန်ခဲ့သူတွေပြစ်မှုတွေကျူးလွန်အောင်အမိန့်ပေးသူတွေအားလုံးအနေနဲ့သူတို့လှုပ်ရက်အတွက်တာဝန်ခံရမှာဖြစ်တယ်လို့အမေရိကန်ဒုသမ္မတကပြောကြားခဲ့ပါတယ်။ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့မြူနစ်လုံခြုံရေးညီလာခံဒုတိယနေ့မှာတော့ရုရှားတို့ကျူးကျော်တိုက်နေတဲ့ယူကရိန်းအပေါ်နောက်ထပ်ဘလို့အကူအညီတွေပေးမလဲဆိုတာကို EU ဥရောပသမဂ္ဂအမေရိကန်နဲ့ဗြိတိန်ခေါင်းဆောင်တွေဆွေးနွေးနေကြပါတယ်။ယူကရိန်းအတွက်အလွတ်အမင်းလိုအပ်နေတဲ့လက်နက်တွေပံ့ပိုးနိုင်ဖို့ EU ဥရောပသမဂ္ဂအနေနဲ့လက်နက်ထုတ်လုပ်မှုတွေကိုအရှိန်မြှင့်တိုးထုတ်လုပ်သင့်ပြီလို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆလာ ဗွန်ဒါ လိုင်ယန်ကဒီကနေ့စနေနေ့မှာပြောကြားပါတယ်။နေတိုးဖွဲ့အကြီးအကဲရန်စတိုဒန်ဘတ်ကလည်းနေတိုးဖွဲ့ကိုချဲ့ထွင်ဖို့အချိန်ရောက်နေပြီလို့ဒီကနေ့ညီလာခံမှာပြောကြားခဲ့ပါတယ်။ယူကရိန်းပေါ်ရုရှားတို့စစ်ဝင်တိုက်တာကိုတရုတ်ကအနီးကပ်စောင့်ကြည့်နေတယ်လို့သူကပြောပြီးတော့ဥရောပမှာဒီကနေ့ဖြစ်နေတာကအာရှမှာနှက်ပြန်ဖြစ်လာနိုင်တယ်လို့နေတိုးဖွဲ့တွေးရမှုချုပ်စတိုဒန်ဘတ်ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့သတင်းပတ်မှာတိုက်ချင်းပစ်ပတ်ထိန်တက်ICBM ဒုံးကျည်ကိုပွဲထုတ်ပြသခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ပထမဆုံးပြစ်လွတ်ခဲ့ပါတယ်။ပယ်ထိန်တဲ့ဒုံးဟာဂျပန်အထူးစီးပွားရေးဆောင်ရေးပိုင်တဲ့ထဲကိုကျရောက်ခဲ့တယ်လို့ဂျပန်အစိုးရကပြောပါတယ်။ဒီဒုံးကျည်ဟာတိုက်ချင်းပြစ်ဒုံးကျည်အမျိုးအစားဖြစ်ပြီးတော့တနားရီကြာပြန်တန်းသွားခဲ့ပြီးတဲ့နောက်ဟော့ကိုင်ဒိုနယ်ကအိုရှိမာကျွန်းနားကိုကျရောက်ခဲ့တယ်လို့ပြောပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအပေါ်ရန်စားတဲ့တရားလွန်လောက်ရဖြစ်တယ်ဆိုပြီးတော့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကလည်းရှုံချပါတယ်ရှင်
။ကျေးဇူးပါမဆုမြတ်မယေ။စနေညရဲ့အစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီည VO ရဲ့အစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါ။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Guardian ဆက် TN1 တို့ဖြစ်ပါတယ်။ကျွန်တော်ကတော့ဝင်းမင်းပါ။ VO American တန်ရဲ့အခုထုတ်လွှင့်ပြီးတဲ့အစီအစဉ်တွေကိုအစီအစဉ်ပြပချင်းည10နာရီကနေ17နာရီမှလည်းတစ်လှည့်နားဆင်နိုင်ပါတယ်။ VO ကိုနားဆင်ကြည့်ရှုခဲ့ကြတဲ့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်တော်ရှင်မနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးရန်ခတ်သိမ်းကင်းဝေးပြီးလူဝါဆနပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.